တရားနာယူကြတော့ဓမ္မမိတ်ဆွေတို့ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်ဆွေတို့ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်ဆွေတို့ရှင်ပေါင်းတို့ခင်ဗျာကျွန်တော်များဤကျေးဇူးရှင်ဖြစ်တော်မူသည့်တဲငူကြောင့်ဆရာတော်အရှင်သူမြတ်ဘုရားကြီးရန်ကုန်မြို့မိုးကောင်းပြား၌သာသနာတော်တက္ကီ2510ခုနှစ်ကောဇာတက္ကီ1328ခုနှစ်ပြာသူလဇံ3ရက်နေ့တောက်ကြမြင်၌ဝိနည်းအပေါင်းတို့အားအပေတကားပိနိဗ္ဗာန်ကပြည့်စုံခြင်းကတိုင်းမြိုက်ခန္ဓာစွာအဘိဓမ္မာပြတော်များများကိုဟောကြားပါသောကြောင့်ကြားနာသောဓမ္မဝိနည်းအပေါင်းတို့သည်ယခုဘဝနှင့်အပေတကားပိပြီးနိဗ္ဗာန်တောင်ကန်းတစ်ဖက်သို့လှမ်းတက်တော်မူနိုင်ကြပါသည်ဟုသတည
်းဒီလောကုတ္တရာနှစ်ဌာနရှိလောကီနဲ့လောကုတ္တရာနှစ်ဌာနရှိတဲ့မြတ်ကလောကီပြောမှလည်းလောကုတ္တရာသဘောပေါက်အဲလောကီမှမပြောလို့ရှိရင်ပညာနဲ့ပရမနှစ်ခုရှိတယ်ပရမပြောပါဗျာလို့ဒီလိုပြောလို့ရှိရင်လည်းလက်ပိုက်နေရုံပဲရှိတယ်ပရမသဘောဆိုတာကကိုင်တွေလို့မရောင်အနှစ်သာရမရှိဘူးသဘောတရားသာမြင်မြလက္ခဏာပဲရှိအဲ့တော့လောကီနဲ့လောကုတ္တရာနှစ်ဌာနရှိတဲ့အဲ့ကဒီကနေ့ဟာပြာသူလာသား3ရက်ဖြစ်ပါလေမဲ့ဆောင်တာတော့မောကောင်းမှာတရားကြီးဘောပါကနေပြီးတော့ဘုရားနှစ်တင်ဟာဖြင့်ရှင်ဘုရားတစ်နှစ်တစ်ကြိမ်ဟာဖြင့်တပည့်တော်တို့မောကောင်းသာသနာကြီးဟာဖြင့်ပုဂ္ဂိုလ်တွေဟာဖြင့်အပေတကားပြီးပြီးတော့နိဗ္ဗာန်တကားဝင်ရရအောင်ဆိုပြီးတော့နှစ်တိုင်းဟာဖြင့်အခု90ဟာဝါတော်ကလည်းသိမ့်မရှိပါဘူးတပည့်ဘုရှိပါသေးတယ်6ဝါရှိသေးတယ်ဝါကဘာမှမရှိပါဘူးအဲ့တော့ဝါကလည်းဘာမှမရှိဘူးဗျစာကလည်းဆိုတော့ဘုကိုပိတ်ရောစာကမတတ်ဘူးအဲ့တော့တခါကြီးဥပ္ပါကနေပြီးတော့နှစ်တိုက်နှစ်တိုက်အခုယဟန်ဝါ6ဝါရပါပြီတနှစ်ကလေးပဲဥပဇင်းချမ်းသာသာသာနဲ့ဥပဇင်းရဲ့ဥပ္ပစ္စေဆရာတော်မှန်လားပါဗျာတပည့်တော်ဟာဖြင့်ချမ်းသာသာသာဟာဖြင့်တပည့်တော်စာလည်းမတတ်လို့ပရိတ်တော်မှာအခုယာသာနုဘဝတော်မလုပ်တော့မဖတ်တော့ယာသာနုဘဝတော်မလုပ်တော့ပရိတ်တွေဆိုတာကတော့ဒီမဲ့သီလဝေးရော၅ပါးသီလအခုတည်းကမပေးတော့ဘာကြောင့်လဲတဲ့စာလို့မသိလို့မဖတ်တတ်လို့ကောင်းကောင်းအဲ့တော့ဒါကြောင့်မလို့ဥပမာကလည်းနှစ်တိုင်းနှစ်တိုင်းဟာယဟန်တဝါရတော့အဲ့ယဟန်တဝါမှာဝါဆိုလိုက်တဲ့အချိန်မှာအဲ့ဒီမှာချမ်းသာလေးရဲ့တဝါရပြီးတော့သာသနာကြီးကအလို့သူ့အလို့အတယောက်ဖြစ်လာလို့ဥပဇင်းမှာတရားကြီးလိုက်ပြီးဟောရပြောရပေးထောင်ရဥပဇင်းဓမ္မကတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးဓမ္မကတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးလို့စာမတတ်ပါဘူးလို့အဲ့ဒီတော့ဥပဇင်းဟာငကိုယ်လုံးကလည်းသူများဖို့ရဲ့လို့မပါခဲ့ပါဘူးသူများဖို့ဆိုတာလုံးဝမပါဘူးကိုဟာကိုသံဝေကဖြစ်ပြီးတော့လူသေးရင်သိမသိတရားရဆိုပြီးတော့ကြောက်လန့်ပြီးတော့လုပ်တဲ့တရားပါပဲ။သူများဖို့မပါခဲ့ပါဘူး။အဲဒီတော့ဒါကြောင့်မို့လို့အခုမောကောင်ဓမ္မယုံကြီးမှလာတဲ့ဒဂါရကမတွေယောဂီပုဂ္ဂိုလ်တွေပရိယပฏิပပฏิဝေဒသာသနာ300ရှိပါတယ်။ပရိယသာသနာပฏิပသာသနာပฏิဝေဒသာသနာသာသနာ300ရှိတဲ့အ ਨੇ ကပရိယသာသနာမှာတော့ဥပဇင်းတို့ဟာတော့ဘူပိတ်ခဲ့တယ်။ဘာမှမသိဘူး။အခုတည်းကဒီမှာဘောဓိဝါဗုဒ္ဓတောင်မညွတ်တော့မရဘူး။ဘောဓိဝါဗုဒ္ဓတောင်မလုတော့ဘူး။ရမင်္ဂလာဆိုတာတော့ဒီမှာမေ့တယ်။အနော်သာမတတ်တယ်တတ်တယ်မပြောနဲ့လို့မိဘလုတဲ့လူကနေပြီးတော့ကြောင်းထားတယ်။၄နှစ်သားကနေပြီး၁၄နှစ်အထိထားတယ်။၁၀နှစ်လုံးလုံးထားတယ်။ကာကြီးကာသာကက်ကနေပြီးတော့ထွက်ကြည့်ပြေးတာ။အဲ့တော့စာနဲ့များပါရမီမပါခဲ့လို့လားတော့မပြောတော့ပါဘူး။အဲဒါစာမတတ်ပါဘူးလို့။အဲပရိယသာသနာမှာတော့ဥပဇင်းဟာဘာမှမသိခဲ့ပါဘူး။အဲဒါပရိယသာသနာပฏิပသာသနာပฏิဝေဒသာသနာဒီထဲမှာတရားရကမတွေပညာရှင်ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်။ပရိယကျွန့်ကြည်တဲ့ပုဂ္ဂိုလ်ကြီးတွေပါပါလိမ့်မယ်။ဥပဇင်းကဖယားအသိကိုဖယားပညာတော်ထားတဲ့ဖယားထားတဲ့အသည့်တွေကိုမသိလို့ပါလို့ဒဂါရကမတွေကနေပြီးတော့အဲပညာရှင်ပရိယပညာရှင်တွေပုဂ္ဂိုလ်တွေကအရှင်ဘုရားဒီလိုခေါ်ရတယ်ဘုရားဒီလိုဆိုရတယ်ဘုရားလို့ ပရိယပညာရှင်ပုဂ္ဂိုလ်တွေလာဆိုးဆုံးမှဩဝါဒပေးလို့ရှိရင်ခလေးလေးဖြစ်ပါသေး။ဥပဇင်ကပရိယမှာဘာမှမသိလို့လာပြီးတော့ဥပဇင်ကြီးရေဒီလိုစာရဆိုတယ်ဒီလိုပညာတတ်တယ်ဒီလိုလေးလာပြောလို့ရှိရင်ဥပဇင်ဆရာပါပဲလို့ဥပဇင်နာခံဖို့အသင့်ပါပဲလို့ဥပဇင်ကအခုနေကမှဆရာရှားနေပါတယ်လို့ဘယ်ဆရာရှားနေလဲတဲ့ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေပြောစကားဆိုစကားဥပဇင်ကနားထောင်ပါမယ်လို့ပရိယစာအခုမှသင်ရပါလေဒါကြောင့်ပညာတတ်ကလေးများမှားသွားလို့ရှိရင်ဘွေမျိုးပါနဲ့လို့ဥပဇင်တောင်းပါပါတယ်ဗျာအဲပရိယသာသနာပฏิပတ်သာသနာပฏิဝေဒသာသနာသာသနာ300ရှိတဲ့အဲ့ကပရိယဆိုတာကအကြောင်းတရားပฏิပတ်ဆိုတာကအကျိုးတရားပฏิပတ်အကျိုးတရားကအကြောင်းပြန်လိုက်တော့ပฏิဝေဒအကျိုးတရားဒီသာသနာ300ဟာဟေတုအကြောင်းအကျိုးပရိစ္ဆာသမုပ္ပါပဲအဲ့တော့ပရိယသာသနာပရိပတ်သာသနာပရိဝေဒသာသနာတဲ့သာသနာ300ရှိတဲ့အ ਨੇ ကပရိယကသသပရိပတ်ကသသပရိဝေဒကသသပါသာသနာ300ရှိတဲ့အ ਨੇ ဒါကြောင့်မလို့အကြောင်းအကျိုးပြန်လိုက်တော့ပရိယကအကြောင်းတရားပါပရိဝေဒကအကျိုးတရားပါပရိဝေဒအကျိုးတရားကအကြောင်းပြန်လိုက်တော့ပရိပတ်အကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပါဟောကလာသုံးပါဒီတိုင်းပြောတယ်ဒါကြောင့်ပရိယသာသနာပฏิပသာသနာပฏิဝေဒသာသနာသာသနာ300ရှိတဲ့အ ਨੇ ကလည်းအဲအကြောင်းကြောင့်အကျိုးပါပဲလို့ဟောခန္ဓာမှာရှာလိုက်တဲ့အချိန်ခါမှာလေပဲယုံနာတို့ဤတဘာဝတရားတွေကဖြင့်လေအကြောင်းနဲ့အကျိုးရှိပါပဲလို့အဲဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့လောကကြီးမှာဖြစ်ပြနေတဲ့ယုံနာတဘာဝလက္ခဏာသဘောတရားပါမြင်ညလက္ခဏာဟာနာအကြောင်းကြောင့်ယုံအကျိုးဖြစ်နေပါတယ်လို့နာအကြောင်းကြောင့်ယုံအကျိုးဖြစ်နေတာဒီယုံနဲ့ဒီနာဟာအကြောင်းကင်းလို့အကျိုးတရားမဖြစ်ပါဘူးလို့အဲဒီယုံကြီးဟာအခုဖြစ်နေတဲ့ယုံတရားကြီးဟာအဲခန္ဓာ၅ပါးဟာဘယ်ခန္ဓာလဲတဲ့ဘုရားကလည်းအထင်ရှားကြီးဟောထားပါလေဘယ်လိုဟောထားလဲတဲ့ဖြီးတယ်မင်းတို့ခန္ဓာ၅ပါးကိုမြင်အောင်ကြည့်တဲ့ခန္ဓာ၅ပါးခန္ဓာမှာမြင်လားမြင်အောင်ကြည့်လို့ရှိရင်တဲ့သဘောပေါက်လာပါလိမ့်မယ်တဲ့ခန္ဓာ၅ပါးကိုမမြင်ကြတော့တဲ့ခန္ဓာ၅ပါးကိုမသိကြတော့ခန္ဓာ၅ပါးမမြင်မသိကြလို့တဲ့ခန္ဓာ၅ပါးကိုစွဲကြလေတဲ့တကယ်ရှားရင်တကယ်ရပါလေဒါကြောင့်မို့လို့ဒကာဒကမများနဲ့အသိပေးပါလေဥပဇင်ဥပဇင်ကတော့အလုသမားအပြောသမားဟုတ်ဘူးယအလုသမားတော့အလုလုံးမှကြိုက်တယ်အပြောသမားကတော့ပြောတာပဲရှိတယ်အဲ့ဒီတော့အပြောသမားအလုသမားဆိုတာနှစ်ဌာနရှိတယ်သမုဒိသစ္စာပရမသစ္စာအဲနှစ်နည်းရှိပါလေအဲ့ဒီတော့နှစ်နည်းရှိတဲ့အ ਨੇ ကဥပဇင်ကတော့ပရိယသာသနာမှာတော့ဥပဇင်မသိရပါဘူးလို့ပฏิပတ်သာသနာပฏิဝေဒသာသနာကိုခန္ဓာကကိုရှာထားတဲ့တရားတွေကတော့စိတ်ကလေးတွေကတော့ဘုရားစိတ်ပဲဟောပါလေစိတ်ကလေးတွေကတော့ပရိယပฏิဝေဒသာသနာ300ရှိတဲ့အ ਨੇ ကပฏิပတ်နေပဲအတွင်းမှာခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံမှာတော့အခုသိပါလေပฏิပတ်သာသနာပฏิဝေဒသာသနာဒီသာသနာနှစ်ယောက်ကတော့စိတ်ကလေးတွေဖြစ်ပုံဟာဖြင့်အချာထားအခုသိဘာကြောင့်လဲကိုစိတ်ကလေးကိုစစ်လို့ပါလို့ကိုစိတ်ကလေးကိုစစ်တော့အကုန်သိတာပေါ့စိတ်ကလေးဟာဘယ်လိုဖြစ်တယ်ငါစိတ်ကဘယ်လိုဖြစ်နေတယ်လဲအသိနဲ့အမြဲတမ်းတဏှာကြီးကိုကတ်ထားလိုက်တော့ခန္ဓာကိုသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံကမျက်စိပေါက်ကနေပြီးအသိရှိတာဘုရားကတော့အသိတစ်လုံးအမြတ်ဆုံးတဲ့တရားဆိုတာကတော့တခါတော့မှမြတ်လောကီလောကုတ်တရားနှစ်ဌာနရှိတယ်လောကီပြောမှလည်းလောကုတ်တရားသဘောပေါက်အဲဒီတော့တရားဆိုတာသူတရားမှန်တယ်ငါတရားမှန်တယ်ဒီလိုမဟုတ်ပါဘူးသဘောပေါက်သွားဖို့အရေးကြီးပါတယ်။ဒါကြောင့်မလို့လောကီမှာလဲသွားလာပြီးနေကြတယ်။အဲဘယ်လိုသွားလာနေကြလဲတဲ့။စီကျင်သွားတဲ့ပုံကိုရှိပါတယ်။ဆိုက်ကားလေးနဲ့သွားတဲ့ပုံကိုရှိပါတယ်။ဘုံဘိန်ကားနဲ့သွားတဲ့ပုံကိုရှိပါတယ်။ဘတ်တကားနဲ့သွားတဲ့ပုံကိုရှိပါတယ်။လော်လီနဲ့သွားတဲ့ပုံကိုရှိပါတယ်။ကားကြီးအကြီးဆုံးကြီးနဲ့သွားတဲ့ပုံကိုရှိပါတယ်။ကားတော့မခေါ်တော့အကြီးဆုံးကြီးအဲအဲ့ဒီကားရင်းနဲ့သွားတာအများကြီးရှိပါတယ်။ကျုပ်တို့တောမှာတော့တက္ကရာကမများ။ဂုံကြောင်းလည်းသွားတယ်ဗျ၊ဆက်ဘိန်းနဲ့လည်းသွားတယ်ဗျ။ဆလဲနဲ့လည်းသွားတယ်ဗျ။လောကီမှာသွားနေကြတဲ့ပုံပုံတွေကအမျိုးမျိုးဘုံဘုံသွားကြပါတယ်လို့။အဲ။မြစ်ကြီး၅ဆွယ်မြင့်ငယ်900။မြစ်ကြီး၅ဆွယ်တဲကရေဟာသမုတ်တရားတဲ့ဆင်းရင်သူကလှည့်မြန်ပါတယ်။မြင့်ငယ်900ကရေကဘယ်ကိုဆင်းရမလဲတဲ့မြင့်ကြီး900တဲကိုဆင်းရပါလေ မြစ်ကြီးငါးွယ်တဲ့ရောက်တဲ့အခါမှာတထောင်နားရမြစ်ကြီးငါးွယ်ကနေပြီးတော့သမုတ်တရားပင်နဲ့ချင်းကြပါလေလို့ဒါကြောင့်မလို့တရားဆိုတာကတော့သူတရားမှန်တယ်ငါတရားမှန်တယ်ညင်းဖို့လည်းမလိုပါဘူးလို့ဘာကြောင့်လဲတဲ့အကုန်တရားကြီးပဲတရားကြီးဆိုတော့အခုရန်ကုန်မြို့ကြီးမှာသွားလာနေတဲ့ခရီးသွားနေတဲ့ပုဂ္ဂိုလ်တွေကအခုပညာအထုံနေတဲ့ပုဂ္ဂိုလ်ဟာဒီလည်းခရီးသွားနေတာပါပဲသွားတဲ့ပုဂ္ဂိုလ်အဲဒီတော့ခရီးဟာသွားနေတဲ့ပုဂ္ဂိုလ်ဟာလေနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်သင်္ဘောနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ယထာနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်စပိန်နဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်မြင်းလယ်နဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဆိုက်ကားနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဒီစီမြင်းလယ်ရဲ့ဆိုက်ကားရဲ့ချီခြင်းရဲ့မော်တော်ကားရဲ့ယထာရဲ့သင်္ဘောရဲ့ဒီဟာဒီတဲ့သွားတာကဘယ်ဟာကအရင်ရောက်မလဲဥပမာတလောလေးကနောက်လာတော့ကရန်ကုန်မင်္ဂလာဆုံးလေးစိတ်ကနေပြီးတော့လေးရင်များနဲ့ဒဝဲကိုကြွားသွားပြီဆိုတော့တနာကြီးကြောကြောနေနဲ့ပဲဒဝဲမျိုးလေးစိတ်ကိုရောက်သွားတယ်။ဘာကြောင့်လဲ။လေးရင်များကတင်းမြန်နေဗျ။လေးရင်များကမြန်။အဲ့ဒီတော့ရောက်တော့လေရောက်တာပဲတဲ့။လေးနဲ့သွားလည်းပဲဒဝဲရောက်တယ်။သင်းမောနဲ့သွားလည်းဒဝဲရောက်။ကားနဲ့သွားလည်းဒဝဲရောက်။ယထားနဲ့သွားလည်းဒဝဲရောက်။လေးရင်များကမြန်နေဗျ။ဥပဒေသွားတာပြောတာနော်အဲ့တော့လောကီလောကုတ်တရားနှစ်ဌာနရှိတယ်နဲ့ကလောကီပြောမှပါလေပရမလောကုတ်တရားနယ်ပယ်မှာသိအဲ့ဒီတော့ခကြီးရတော့သွားနေတာပါပဲဒါကြောင့်လို့ခရီးကလည်းဟောထားတယ်ဘယ်လိုဟောထားလဲအကုန်လုံးတရားကြီးပါပဲလို့အကုန်လုံးတရားကြီးတော့ခရီးကအတိတခါပြန်ဟောပြန်ဘယ်လိုဟောပြန်လဲအတိအတိဆိုတော့ဘယ်လိုသိရမှာတော့ခရီးကတကား6ပေါက်အာယု6ပေါက်မဲ့အတိလို့ဟောထားတော့ဘုရားကဘယ်လိုဟောလဲမြင်တဲ့အပေါ်မှာလည်းအသိနဲ့မြင်ကြားတဲ့အပေါ်မှာလည်းအသိလေးနဲ့ကြားနားတဲ့အပေါ်မှာလည်းအသိလေးနဲ့နားစားလိုက်တဲ့ရတာအပေါ်မှာလည်းအသိလေးနဲ့စားထိလိုက်တဲ့အတွေ့လေးနဲ့အသိလေးနဲ့ထိသိလိုက်တဲ့စိတ်ကလေးနဲ့အသိလေးနဲ့သိယူတာလည်းအသိလေးနဲ့ယူပောက်ထားလည်းအသိလေးနဲ့ပောက်လှမ်းတာလည်းအသိလေးနဲ့လှမ်းထိုင်တာလည်းအသိလေးနဲ့ထိုင်အိပ်လိုက်တာလည်းအသိလေးနဲ့အိပ်အကုန်လုံးအသိကြီးဘုရားဟောတယ်အဲ့တော့သာလို့ဆိုလို့ရှိရင်ဖြင့်မောဟတော်၎င်းလျောင်းတော်၎င်းအိတ်တော်၎င်းအသိကြီးပဲဆိုတော့ဟောအသိကြီးဖရာကဟောတာတော့ဘာသိကြမလဲအသိကိုတခါလိုက်ကြဒါဒကာဒကမများဥပဇင်းကစိတ်စစ်ထားတော့စိတ်ကလေးတွေကိုနားကြစိတ်ဟောပါဥပဇင်းကအဲ့တော့စိတ်စစ်ထားတော့စိတ်ကလေးတွေအကုန်သိပြီးတော့အဲ့တော့ဒကာဒကမများလည်းတော့ကိုသဘောပေါက်သွားအောင်အဲ့တော့ဖရာကတကား6ပေါက်ကအာယုံ6ပေါက်အကုန်လုံးအသိကြီးပဲအဲ့တော့တရားကရောတဲ့အကုန်လုံးတရားကြီးပဲတဲ့တကား6ပေါက်အာယုံ6ပေါက်ဘယ်လိုဟောတာလဲဖရာကမြင်တာလဲတရားကြားတာလဲတရားနားတာလဲတရားစားတာလဲတရားထိတာလဲတရားသိတာလဲတရားထိုင်တာလဲတရားလှမ်းတာလဲတရားအိပ်လိုက်တာလည်းတရားယူတာလည်းတရားပောက်တာလည်းတရားအကုန်တရားကြီးပဲအဲ့တော့တခါသဘာဝခွဲလိုက်ကြတော့မြင်တာလဲအရှင်ပရမကြားတာလဲအတံပရမနာတာလဲအနာပရမစားတာလဲရတာပရမထိတာလဲအတွေ့ပရမသိတာလဲဓမ္မပရမအကုန်လုံးပရမကြီးပဲအဲ့ဒီပရမသဘောပေါက်သွားပြီဆိုလို့ချင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသူတရားမှန်နဲ့ငါတရားမှန်နဲ့ညင်းဖို့မလိုပါဘူးဘာကြောင့်လဲအရေးကြီးဆုံးအချက်ကအယူမအမမအစွဲမမိစ္ဆာဒိဋ္ဌိပြုတ်သွားဖို့အရေးကြီးပါလေအဲ့လိုမိစ္ဆာဒိဋ္ဌိပြုတ်မှသာလေအပေတကားဖိတ်ကြအနှုတ်မဟုတ်လို့ရှိရင်မိစ္ဆာဒိဋ္ဌိမှမပြုတ်လို့ရှိရင်လူဆယ်သိန်းစီလူတယောက်ဖြစ်ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမှမပြုတ်ခွင့်အဲ့ဒီတော့အရေးကြီးဆုံးအချက်ကအခင်းပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အသံပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အနံ့ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့ရပါဤရုပ်ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အတွေ့ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့ဓမ္မဘောမှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အဲ့ဒီမိစ္ဆာဒိဋ္ဌိပြုတ်မှအပေတကားပိတ်ကြမယ်အပေတကားပိတ်မှနိဗ္ဗာန်တကားဝင်ရမယ်အဲ့ဒီတော့တရားဓမ္မများလည်းပဲအတိစိတ်ကိုဘုရားကဟောထားတော့ဒါကြောင့်မလို့တရားဆိုတာအမြင်ဘောမှာမြင်တာလည်းလဲသောတာပန်တည်နိုင်တယ်ပညာပြောမှာပရမဘောတော့သောတာပန်ဆိုတာပညာပြောတာနော်အဲတရားဓမ္မများသဘောပေါက်အောင်လို့တချို့ကပြောနေပြောတာရှိတယ်ဘယ်လိုပြောလို့ပြောတာရှိလဲတဲ့ကိုရထားတဲ့ကိုသိထားတဲ့စိတ်တွေပြောမှာဗျာတရားကောင်များရဲ့တချို့ကတော့ပြောနေပြောတာရှိတယ်ဒီလိုမပြောကောင်းဘူးလို့ဒီလိုဆိုတယ်ဖခင်ကပြောထားတယ် ဥပဇင်းသိုံဆင်းနေတာတရားဓမ္မများဘယ်သူပြည့်ညတ်တော်ထုတ်လိုက်သေးတယ်။သိုံဆင်းတော့ဥပဇင်းတဲ့အဲဥပဇင်းဆုံးမတဲ့ကမောဟာသာဆရာကလူတို့ကာမပဋ္ဌလွန်မြောက်သွားတဲ့ဇန်တရားမေတ္တရားဖို့တရားတဲ့မပြောအောင်ဘယ်လိုမပြောရတာတုံးနဲ့တရားတော်မတွေကိုဂုံနေပကာသနာတွေလိမ့်လေလှီပြားပြီးတော့မပြောနဲ့ဟောဒီတစ်ချက်ရှိသွဲဝိုက်ချင်းနဲ့စကားမပြောအောင်ဘူးလေသွဲဝိုက်ချင်းလိမ့်လေလှီပြားပြီးတော့မပြောအောင်ဒါနဲ့မလိမ့်ရင်ရောဒီတစ်လုံးတစ်ခါလာပြန်မလိမ့်ရင်ရောတဲ့မလိမ့်ရင်တော့ပြောပေါ့လိမ့်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒါသရုတ်ထသိက္ခာဘုံတဲ့ဖခင်ကပြည့်ညတ်တာဒါလိမ့်ပြောမှာဆိုလို့အဲ့ဒီတော့ဇာမက်ဖို့တရားပေါ်တဲ့ကာမအဲကုသိုလ်ကာမပဋ္ဌလွန်မြောက်သွားတဲ့ဇန်တရားမေတ္တရားဖို့တရားကိုမပြောရဘူးတဲ့လိမ့်လေလှည့်ပြပြီးတော့လိမ့်မပြောနဲ့လိမ့်မပြောနဲ့ဆိုလို့ရှိရင်မှန်လို့ရှိလို့ရှိရင်ပြောတော့ရောဘာဖြစ်တယ်လဲတဲ့အနှုတ်ဒီစိတ်ကြီးခေါ်လိုက်တော့လူတို့ဤကုသိုလ်ကာမပဋ္ဌမြောက်တဲ့စိတ်ကြီးလွန်မြောက်သွားတဲ့စိတ်ကြီးဟောရင်ရောအပြစ်ရှိမလားတဲ့မှန်တာပြောတာလိမ့်တော့မပြောဘူးလိမ့်ပြောလို့ရှိရင်တော့အဲ့ဒါမှဒုက္ခဖြစ်ပြီလိမ့်မပြောဘူးအဲ့ဒီတော့တရားဓမ္မများလည်းသဘောပေါက်ဖို့ကအခုဟာလောကကြီးမှာဖြစ်ပြနေကြလို့သဘာဝသဘောတရားကိုလက္ခဏာကိုပြောခြင်းလို့တရားဓမ္မများစိတ်တွေကိုပြောခြင်းလို့ဒါကြောင့်မို့တချို့ကတော့ဒီစိတ်တွေဟောလိုက်တဲ့အချိန်ကအာဇန်တရားဟောမေတ္တရားဟောဘုဒ္ဓရားဟောအာသရုတ်တသိခါဘုတ်လို့ဒီလိုပြောနေပြောတာရှိပါတယ်ဒါကြောင့်မို့လို့ဥပဇင်းကတရားဓမ္မတွေကလည်းအခုရှိဆုံးရှိကဆိုလို့ကျက်ဥပဇင်းကတခုတုန်းကကိုယ့်ဖို့ကိုလှုပ်လာတာပါလို့ကိုယ့်ဖို့ကိုလှုပ်လာတော့သာသနာ့အချိန်ကြောင့်နောက်ပိတ်ဆုံးသာသနာ့အချိန်ကြောင့်ပေါ့လို့ဒါလည်းအခုဝင်လဲလာခြင်းကြောင့်မလို့ဥပဇင်းကတရားတခုတုန်းကတရားဟောဖို့တရားပြဖို့ဒီလိုမရှိခဲ့ပါဘူးစိတ်တွေကိုယ့်ဖို့ကိုလှုပ်လာတာသူများဖို့မပါခဲ့ပါဘူးအဲ့ဒီတော့အခုသာသနာ့ကြီးကနောက်ပိတ်ဆုံးသာသနာ့ကြီးမှာဝင်လာတဲ့အချိန်ခါကျတော့ဒကာဒကမတွေကနေပြီးတော့အရှင်ဘုရားတပည့်တော်တို့သို့ဆုံးမဩဝါဒဝိပဿနာဉာဏ်ဒီဝိပဿနာစိတ်တွေဖြစ်အောင်ဆိုးဆုံးမဩဝါဒပေးပါဘုရားဆိုပြီးတော့ပင့်ဆောင်လို့လာပြီးတော့တရားဓမ္မများအသိဉာဏ်ဒီကဘာလာသတ်တဲ့တက်ကစိတ်ရိုက်စိတ်ယုံမာတွေဖြစ်လာတဲ့စိတ်တွေဟာဖြင့်ဆိုးဆုံးမဩဝါဒပေးပါဘုရားဒီလိုဆိုလို့အဲဘယ်နည်းမြေဒီတရားလိုက်ခေါ်ရတဲ့တတော်လေးကအဲတဝဲကပြန်လာသွားတဝဲမျိုးကပြန်လာရင်အဲကြောင်းမဘလောက်နားရလဲလင်းငါရဲ့ပဲနားရပြီးတော့အင်းမမျိုးကြီးကိုသွားဟောရအင်းမမျိုးကြီးကနေပြီးတော့အခုရန်ကုန်မျိုးကြီးမိုးကောင်းအဲအခုဟောရအခုမိုးကောင်းကနေပြီးတော့အခုအဲငားရက်ပဲနားပြီးတော့မြောက်ဥက္ကလာပါဟော၃ရက်ဟောရအောင်မယ်ဘာကြောင့်လဲတဲ့ဥပဇင်းဟာကြောင်းကူမှာအဲခြေကြီးတွေလည်းရှိပါတယ်ဝါရော50ဝါရော40ကျော်တွေဝါရော30ကျော်တွေအဲပိဋက6ချားတဲ့ပုဂ္ဂိုလ်ကြီးတွေရှိပါတယ်အဲဥပဇင်းကလည်းပရိယမကျွန့်ကျေတော့ဒီဆရာတော်ကြီးတွေကနေပြီးတော့ဟေးဥက္ကဋ္ဌအဲစားလို့ကဒီလိုဆိုတယ်အဲမင်းခန္ဓာကဘယ်လိုမြင်တယ်လဲဆိုတော့မှန်လားပါဗျာတပြည့်တော့ခန္ဓာကနေပြီးတော့စိတ်တွေဖြစ်ပုံတွေဟာအတိတ်စိတ်ကပြစ္ဆုတ်ပန်စိတ်ကအနာဂတ်စိတ်ကအမြင်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အတန်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အနံ့ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်ရပါဤရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အတွေ့ရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အဲဓမ္မပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်းစိတ်အနာဂတ်စိတ်တပြည့်တော့အတိတ်စိတ်လည်းမရှိပါဘုရားပြစ္ဆုတ်ပန်းစိတ်လည်းလွတ်နေပါပြီဘုရားအနာဂတ်စိတ်လည်းလွတ်နေပါပြီဘုရားအဲ့ဒီလိုတကား6ပောက်ကအာယုံ6ပါးကဖြင့်အခြင်းရဲ့အတန်ရဲ့အနံ့ရဲ့ရပါရဲ့အတွေ့ရဲ့ဓမ္မရဲ့အဲ့ဒီတကား6ပောက်ကအာယုံ6ပါးအတိတ်လည်းမရှိတော့ပါဘုရားအနာဂတ်လည်းမရှိတော့ပါဘုရားပြစ္ဆုတ်ပန်းလည်းမရှိတော့ပါဘုရားအတိတ်အနာဂတ်ပြစ္ဆုတ်ပန်းကာလသုံးပါးလွတ်မြောက်တဲ့ဝိမုတ်တိဖြစ်နေပါပြီဘုရားဒီလိုပြောရတယ်ဗျအဲ့လိုကိုရထားတဲ့တရားကိုပြောတာမှန်တာပြောတဲ့ဥစ္စာပဲသရုပ်ထသိက္ခာပုံများရှိသေးလားဆရာတော်ကြီးတွေကမေးလို့ပြောရဆိုရပါတယ်လို့ဥပဇင်းကဒါကြောင့်မလို့ပြဉ္ညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်ဘာကြောင့်လဲတဲ့ဥပဇင်းကဘာကြောင့်လဲတဲ့ပြဉ္ညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်တော့ဥပဇင်းတို့ပေါ်ပြီနေမြင်မှာသာသနာတန်ရှင်းရေးဆိုတာလည်းရှိပါတယ်။သံဃာတော်အရှင်မြတ်များကြီးဖြေကြီးဝါကြီးတွေမှာသံဃာတော်တစ်ထောင်ဆိုတာကရှိကပြဉ္ညာထွက်ထားပါတယ်လို့။သာသနာတန်ရှင်းရေးတဲ့။ဟောသာသနာတန်ရှင်းရေးဆိုတဲ့ဥစ္စာကြီးစီးဝေးလုပ်ပြီးတော့သံဃာတရားတစ်ထောင်လောက်ရှိတယ်။ဥပဇင်းတို့မရောက်ပါဘူးဥပဇင်းကုံနဲ့အနည်းဥပဇင်းကုနာကိုလာပြီးတော့စိုက်ပျိုးယုံကြီးကိုတခါတည်းကိုမန်တက်ကြီးအကြီးကျယ်ထိုးပြီးတော့အစိုးရမင်းများကနေပြီးတော့သာဝရတန်ရှင်းရေးဆိုပြီးတော့လုပ်။အခုကဥပဇင်းက
ကြီးကပညာကတော့ထွက်သွားပါပြီတော့အခုကနောက်ကနေပြီးတော့ဥပဇင်ကနေပရမတ်ကျင်းရတော့ဗာလဲတဲ့အသိတွေရှင်းတာပြောတာကဘာလာဇတ်တည့်ရဲ့ကစိတ်ရိုက်စိတ်ယုံမာတွေဖြစ်ပြက်နေတဲ့စိတ်တွေဟာကိုအဲ့ဒါသဘာဝစိတ်ဖြစ်သွားအောင်တရားပြတရားဟောတရားပြတဲ့ပုံပါဗာလဲတဲ့ကဘာလာဇတ်တည့်ရဲ့ကစိတ်ရိုက်စိတ်ယုံမာတွေဟာဖြင့်တရားပြတဲ့ဌာနတွေဟာဗာလဲတဲ့စိတ်တသေးယုံပြကမ္ဘာသာတည့်ရတဲ့ကဘယ်စိတ်တွေကိုဆုံးမပေးနေတယ်လဲတဲ့လောဘစိတ်ဒေါသစိတ်မောဟစိတ်အဲ့ဒီစိတ်တွေဆုံးမပြီးတော့ဒီစိတ်နဲ့အဲဒီစိတ်မဖြစ်အောင်လောဘစိတ်မဖြစ်အောင်ဒေါသစိတ်မဖြစ်အောင်မောဟစိတ်မဖြစ်အောင်မာမာနစိတ်တွေမဖြစ်အောင်အဲ့ဒီစိတ်တွေကတရားဌာနတွေမှာဒီစိတ်တွေကိုဆုံးမနေတဲ့စိတ်အဲ့ဒါကြောင့်မလို့စိတ်တစားသေးယုံစိတ်တစားသေးယုံကြီးတနေ့လင်ဥပဇင်းတို့ကမှလည်းအဲသံဃာတော်အရှင်မြတ်များ30ကျော်ဖြည်ကြီးဝါကြီးတွေသီလရှင်တွေယောဂီပုဂ္ဂိုလ်တွေဟာစိတ်တစားဖေးယုံကြီးဖြစ်လို့စိတ်တွေကိုအတိတ်ကာလတုန်းကပြုကျင့်လာတဲ့စိတ်တွေဟာကဘာလာသံတရတဲ့ကစိတ်တွေဖြစ်လာတဲ့စိတ်တွေဟာလောဘစိတ်ကဲဒေါသစိတ်ကဲမောဟစိတ်ကဲမာနစိတ်ကဲအဲ့ဒီစိတ်တွေကိုပြုပြင်းပြီးတော့စိတ်တွေပြင်းပေးနေပါတယ်လို့ဘာကြောင့်လဲတဲ့ကဘာလာသံတရတဲ့ကဒီစိတ်တွေဖြစ်နေတာကိုဒါကြောင့်မို့ဘုရားကလည်းအသိဟောပါတယ်လို့အသိကိုဒါကြောင့်မို့တရားတော်မှာများအဲအသိပဲဟောပါမယ်လို့ဥပဇင်းခန္ဓာကိုတွေ့ထားတဲ့စိတ်တွေဖြစ်ပုံတွေဟာကိုသိစိတ်ကလေးတွေဟာဖြင့်ဘယ်လိုစိတ်ကလေးတွေဖြစ်ပုံနေအဲ့တော့ဘုရားကဟောထားတာစိတ်ပဲဟောပါတယ်လို့အဲ့တော့စိတ်ပဲတရားဓမ္မများဖောက်တယ်ချာအဲ့တော့ဒီကနေ့ညတော့လောကီလောကုတ်တရားနှစ်ဌာနရှိတယ်ဒီကနေ့ဟာလောကုတ်တရားဇာပွဲကြီးပေါ့ဗျာအဲလောကုတ်တရားဇာပွဲကြီးဒီကနေ့တော့ပညာလို့ပြောတာနော်လောကုတ်လောကီကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကီဇာပွဲသွားလောကုတ်တရားဇာပွဲကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကုတ်တရားဇာပွဲလားအဲ့တော့လောကီလောကုတ်တရားနှစ်ဌာနရှိတယ်အခုလည်းပဲရွှေမန်တင်မောင်းတို့စိန်အောင်မင်းတို့ဘိုင်စကုတ်တို့ဆရာဒါနဲ့လောကီဇာပွဲပေါ့ပျော်ပေါ်ရှင်ပွဲတိတခါတည်းကိုတခကြည့်ရတယ်အခုလည်းပဲအဲတရားဌာနတရားပွဲကြီးပါပဲတရားပွဲကြီးကပါလေတဲ့လောကုတ်တရားဇာပွဲကြီးဟူပြအဲလောကုတ်တရားဇာပွဲပါပဲဒါဒီကနေ့ပုံမှာအစပဲအဲ့တော့လောကုတ်တရားဇာပွဲကြီးကဒီကနေ့အစလေးဖြစ်ပါတယ်လို့အဲ့နဲ့ပြင်ကတညတပက်ခါတညတနင်္ဂနွေနေ့နေ့ကင်းတနင်္ဂနွေနေ့ညဟောလေးဌာနလေးထီဥဩပါကငားတယ်ဗျဥဒင်းကိုဒီသာသနာမှာအရှင်ဘုရားတဲ့သူကလောဘကအနံ့ကြီးတဲ့ပုဂ္ဂိုလ်ဗျဘာကြောင့်လဲတဲ့ဥပဇင်ကတနင်္ဂနွေနေ့ဘယ်တော့မှပေးဘူးကျောင်းမှာအနုထေကြီးဝါကြီးတွေတရားကပြနေရတာကိုပြနေတော့ဟောအခုဥဩပါကတခါတဲ့ပိတ်ချဘယ်လိုပိတ်ချလဲလို့ဆိုတော့စနေအဲတောက်ကြစနေတနင်္ဂနွေပါဆိုတော့လုတ်ပြရတာထောက်တိုင်းလက်လျှော့လိုက်ရနော်တနင်္ဂနွေနေ့နေ့ခင်းမှာတရားပွဲတောင်းဟောလေးကြီးဖြစ်တယ်ဗျအဲ့ဒီတော့ဥပဇင်းတရားသပိသဖြစ်တော့အခုတရားသပိသဖြစ်တော့ဥပဇင်းကဒီမဲ့ရောရမှာသို့လို့အခုပြန်ပြီးတော့ဒီမဲ့လေးကြီးခံရတယ်အဲ့ဒါဒကာတော်များရဲ့ဥပဇင်းဟာဒကာတော်များစိတ်ကလေးတွေကိုအခုကပြောပါတော့မယ်လို့ဟောပါတော့မယ်လို့အကျင့်နယ်ကနေပြီးတော့ဒါကြောင့်မလို့တရားဆိုတဲ့ဥစ္စာကသူတရားမှန်တယ်ငါတရားမှန်တယ်မဟုတ်ဒီလိုမဟုတ်ပါဘူးခုနကတည်းကဟောခွာတယ်မြေကြီးငါသွေးမြေငငါရာစီစင်းတဲ့ရေဟာသမုတ်တရားရောက်ကြပါပဲလို့သဘာဝကြသွားဖို့အရေးကြီးပါတယ်လို့အဲတချို့တော့လည်းပြညာတွေတင်းတယ်ပရမသဘောမပေါက်ဘူးအဲဒီတော့ပရမသဘောပေါက်သွားပြီဆိုရင်ညင်းဖို့မလို့သောတာပန်ပြညာလို့ပြောတာနော်သောတာပန်သောတာပန်ညင်းဖို့လိုသေးလားမလိုပါဘူးအဲဒီတော့သရာဂံညင်းဖို့လိုသေးလားမလိုပါဘူးအနာဂံကာမကိလေသာပယ်သတ်တဲ့ပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းညင်းဖို့လိုသေးလားမလိုပါဘူးတကား6ပေါက်ကအာယုံ6ပါးမျက်တီကမျက်စီတကားနားတကားနှာခေါင်းတကားပါးစပ်တကားကိုယ်တကားမနှောတကားတကား6ပေါက်ကအာယုံ6ပါးယုစီချင်းကိလေသာအာဘဝကုန်ခန်းနေတဲ့ပုဂ္ဂိုလ်ချင်းညင်းဖို့လိုပါသေးလားညင်းတာကတော့ဘာလဲတဲ့ညင်းတဲ့ပုဂ္ဂိုလ်တွေကြောက်မသိလို့ညင်းတာပါဗျာသိရင်မညင်းပါဘူးဘာကြောင့်လဲတဲ့သောတာပန်ညင်းသောတာပန်ညင်းညင်းဖို့မလိုဘာကြောင့်လဲတဲ့သူလည်းပဲအယူမအမှမပြုတ်ထားတယ်ကိုယ်လည်းပဲအယူမအမှမတိတ်မိစ္ဆာဒိဋ္ဌိကြီးပြုတ်ကိုယ်ကလည်းကာမကိလေသာခေါင်းပါဒီကလည်းကာမကိလေသာခေါင်းပါဘယ်လိုမြင်လို့ဘယ်လိုသိလို့ခေါင်းပါဘယ်လိုမြင်လို့မိစ္ဆာဒိဋ္ဌိပြုတ်တယ်ဟောအမြင်ဒီအသိဒီလာနိုင်မယ်ပြစိတ်အဲ့တော့ဝိပဿနာယောဂီပုဂ္ဂိုလ်ဒီစိတ်တွေကိုဘုရားကဟောပါတယ်လို့ဒါကြောင့်မလို့အမြင်ပေါ်မှာလဲသောတာပန်ဖြစ်နိုင်တယ်အသိရှိဘုရားကအသိကြီးဟောတာအဲအသင်းပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်တည်သွားနိုင်တယ်အသံပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်တည်နိုင်တယ်အနံပေါ်မှာလဲစိတ်တခဏလေးနဲ့အနံပေါ်မှာကသောတာပန်တည်နိုင်တယ်။ယတာဤရုပ်ပေါ်မှာလဲအတိရှိလို့ချင်းညာယတာဤရုပ်ပေါ်မှာလဲသောတာပန်တည်နိုင်တယ်။အတွေ့ရုပ်ပေါ်မှာလဲစိတ်တခဏလေးနဲ့အတွေ့ရုပ်ပေါ်မှာသောတာပန်တည်နိုင်တယ်။ဓမ္မရုပ်ပေါ်မှာလဲအတိရှိထားပဲဆိုလို့ချင်းအတိမှန်လို့ချင်းရင်ဖြင့်သောတာပန်တည်နိုင်တယ်။အတိကလဲနှစ်မျိုးရှိပြန်တယ်ဗျာ။လောကီအတိရဲ့လောကုတ်တရားအတိယံအတိနှစ်မျိုးဥပါဒံအတိယံ ဥပါဒံလွတ်တဲ့အတိယခန္ဓာ၅ပါးဖြစ်နေတဲ့အတိယခန္ဓာ၅ပါးလွတ်နေတဲ့အတိယအတိဘုရားခန္ဓာ၅ပါးပဲဟောတယ်ခန္ဓာ၅ပါးဖြစ်နေတဲ့အတိခန္ဓာ၅ပါးဥပါဒံဖြစ်နေတဲ့အတိခန္ဓာ၅ပါးပေါ်မှာဥပါဒံဖြစ်နေတဲ့ခန္ဓာ၅ပါးဖြစ်နေတဲ့ဥပါဒံဖြစ်နေတဲ့စိတ်ကံခန္ဓာ၅ပါးပေါ်မှာဖြစ်နေတဲ့စိတ်ကံခန္ဓာ၅ပါးကိုခန္ဓာ၅ပါးကိုလွတ်နေတဲ့စိတ်ကံစိတ်ဘုရားဟောတာကိုအဲ့ဒါဒကာဒကာမပြအခုဟာကယောဂီတွေနည်းနည်းလေးရင့်ရင့်လာတော့အသေးစိတ်ပြီးတော့ဟောရတော့မှာဟုတ်ဗျအဲ့ဒါဟိုတုန်းကတော့ဥပဒေအကျဉ်းစားတက်သဘောတွေဟောတယ်ဒီတခါကျတော့ပုံကိုယ်တွေရဲ့သိလောက်ပါပြီဆိုပြီးတော့6လက်6ဝါရနေပြီလို့6လက်6ဝါရတော့အဲ့ဒီတော့ဘုရားကခန္ဓာ၅ပါးဟောထားတော့ခန္ဓာ၅ပါးအသိစိတ်ပြီးတော့ခန္ဓာ၅ပါးဥပါဒါဖြစ်ပုံခန္ဓာ၅ပါးမှာပရိစ္ဆသမုပ္ပါယက်နေပုံခန္ဓာ၅ပါးအတိတ်အနာဂတ်ပြစ္ဆုတ်ပံလွတ်နေပုံအဲ့ဒီတော့ကာလ၃ပါးလွတ်မြောက်သွားပုံအဲ့ဒီစိတ်တွေကိုသိသိချာချာစိတ်ကလေးတွေကိုပြောပြပါမယ်လို့ဟောကိုယ်ခန္ဓာကိုရှားတာလို့သိတာဟောကိုယ်ခန္ဓာကိုရှားမှသိမှာကိုစိတ်တွေအဲ့ဒီတော့အသိကြပြန်တော့လည်းနှစ်နယ်ရှိပါတယ်လို့အသိဟာငါတို့ဟာဖြင့်အသိမှာတချို့ရှိတယ်။ဘာကြောင့်လဲတဲ့အပြောပရမအလုပ်ပညာအပြောပညာအလုပ်ပရမဟောနှစ်ဌာနရှိကြမယ်စိတ်ကြီးခွဲခြင်းလို့နော်အဲ့တော့ဒကာဒကာမများလဲအဲကျင့်တော့ကျင့်ကြအထုံနေရပါရဲ့တချို့မေးလိုက်လို့ရှိတော့ရှင်းပြဘယ်လောက်ကြာပါလဲကျင့်တာအနည်း20ရှိပါပြီ15နှစ်ရှိပါပြီမေ့ကြည့်လိုက်လို့ကျင့်မိစ္ဆာဒိဋ္ဌိတန်လာကြီးဒိဋ္ဌိလည်းမပြုတ်ဘူးအဲထိုင်ရတော့ထိုင်ရပါတယ်တင်မာတွေဂျွတ်တွေကိုတဲ့အောင်ဒိဋ္ဌိလည်းမပြုတ်အပယ်လည်းမလုပ်ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမပြုတ်ဘူးအဲဒါကြောင့်မလို့အပျောပညာအလုပ္ပရမအပျောပရမအလုပ္ပညာအဲ့တော့အပျောပညာအလုပ္ပရမသဘောကိုလည်းနောက်စိတ်တွေခွဲအပျောကပရမအလုပ္ပညာအပျောပရမအလုပ္ပညာကြီးကတော့နိဗ္ဗာန်ပဲတော့မရဘူးဒိဋ္ဌိလည်းမပြုတ်အပျောပညာအလုပ္ပရမအဲ့ဒါကပါလေတဲ့ဒိဋ္ဌိပြုံးမယ်အဲသဘောပေါက်မယ်အဲ့တော့အပျောပညာအလုပ္ပရမအပျောပရမအလုပ္ပပညာကဘယ်ဟာလဲတဲ့အပျောကတော့ပရမပဲပရမပြောရကြတယ်အလုပ္ပကြတော့ပညာကြီးဘယ်လိုပညာလဲတဲ့ဒိဋ္ဌိမပြုတ်တာပြောတာနော်အဲ့တော့အပျောကတော့ပရမသဘောကိုဘယ်လိုပြောလိုက်တယ်လဲတဲ့ဝါယောယုတ်မြင်တာအသင်းယုတ်ကြားတာအသံယုတ်နာနာအနာယုတ်စားလိုက်တာရတာယုတ်ထိလိုက်တာအတွေ့ယုတ်ပြီးလိုက်တာဓမ္မယုတ်အဲ့ဒါပါလေအပျောပရမအပျောပရမမမမူလားမမရအဲ့တော့အပျောပရမကရှုလိုက်တဲ့အချိန်ခါကျတော့ယုံနာရှုသလားမရှုဘူးဘယ်လိုရှုလိုက်တယ်လဲအပျောပရမအလုပ်ပညာကဘယ်လိုရှုလဲရှုပုံနေတော့အဲ့တော့အပျောတော့ပရမပဲအလုပ်ကြတော့ပညာကြီးဖြစ်ဘာရောက်ပညာကြီးဖြစ်လဲအပျောပညာအလုပ်ပရမအပျောပညာကဘာလဲတဲ့ဝေဒနာရှုတာပေါ့ဝေဒနာရှုလိုက်တော့အလုပ်ကြတော့ဘာလဲတဲ့ပရမကိုရှုပရမအယုံပြုဒါကြောင့်မလို့ဘုရားကဟောတာခန္ဓာ၅ပါးဟာဘာရှုတယ်လဲခန္ဓာ၅ပါးလို့ဘုရားဟောရုပ်ပဲခန္ဓာဝေရณะခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာခန္ဓာ၄ပါးရုပ်တရားခန္ဓာ၅ပါးဘယ်ခန္ဓာတွေကိုရှုတယ်လဲရုပ်ပဲခန္ဓာကိုရှုသလားဝေရณะခန္ဓာကိုရှုသလားသင်ညေခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုလားဝိညာဏကိုရှုသလားနာခန္ဓာ၄ပါးဘယ်ခန္ဓာကိုရှုယုပ္ပခန္ဓာရှုရှုဝေရဏရှုခန္ဓာ၅ပါးတဘာဝကိုရှုလိုက်ရင်ဖြစ်ရင်ပရမပေါက်နာခန္ဓာ၄ပါးတဘာဝမှာမရှုလို့ရှိရင်ပညာကြီးရှုနေလို့ကတော့မရပါဘူးဒါကြောင့်မလို့အပျောပရမအလုပညာအပျောပရမကတော့ပြောတာကတော့ပရမပဲအလုကြတော့ပညာကြီးဖြစ်နေတယ်ဘယ်လိုရှုနေသလဲတဲ့အပျောပရမအလုပညာကရှုလိုက်တဲ့ခြင်းကဝေရဏတစ်ခုပေါ်လာနောက်ကြတော့မှစိတ်တွေတစ်ခါပြန်ခွဲအမှန်တရားအမှားတရားစိတ်တွေကိုနှစ်ဌာနအဲ့တော့ရှုလိုက်တဲ့အချိန်ခါမှာတချို့ဘုရားကဟောတာတယ်ပမထကတော့40ရှိပမထ40ရှိတော့ပေါက်တော်တစ်ခုပါပဲပ တမထကကြိုက်ရလောက်ကြတာပဲအဲ့တော့ဘဲကတချို့ကတော့ငယ်သေးယူတယ်တချို့ကတော့နှားသေးပြီယူတယ်တချို့ကတော့ဗိုက်ယူတယ်တချို့ကတော့ခြေထောက်ကိုယူတယ်တမထကတော့ယူလိုက်တာအဲနောက်ကျတော့စိတ်ကလေးပြောင်းသွားဖို့အရေးကြီးမပြောင်းလို့ရှိရင်တော့မရဘူးတမထကအရေးကြီးဘာကြောင့်လဲတဲ့ပြဉ္ညာကြီးအဲ့တော့အပြောပရမအလုပ်ပြဉ္ညာကပြောတော့ပရမပဲရှုလိုက်တဲ့အချိန်ခါကျတော့ဓာတ်ကြီးလေးပါလက္ခဏာသဘာဝပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလိုက်ကြလဲအပြောကတော့ပရမတ်ကိုပြောရှုကဓာတ်ကြီးလေးပါပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလဲတဲ့ပထဝီအာဘောတေဇောဝါရောတဲ့ဓာတ်ကြီးလေးပါရှိဒီဓာတ်ကြီးလေးပါကလည်းပဲတဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာတွေဖရဟောရုပ်ဝေဒနာတွေပဲတဲ့အဲ့တော့ဓာတ်ကြီးလေးပါဤဖောက်ပြန်နေရင်ရုပ်ဝေဒနာတွေကိုဘုရားကသေးသေးချာချာအထင်ရှားကြီးဟောပါလေပါနဲ့အပြောကြတော့ပရမတ်ကိုပြောတယ်ရှုတာကြတော့ဘယ်လိုရှုလိုက်လဲဓာတ်ကြီးလေးပါပေါ်လာတော့တင်းနာကြီးပေါ်တော့တင်းနာကြီးကိုသိတယ်တင်းနာကြီးကိုရှုတယ်အဲ့ဒါပါလေတဲ့ပြောတော့တော့ပရမတ်သဘောပြောလိုက်တယ်ရှုတာကတော့ပြဉ္ညာကြီးရှုဘာကြောင့်လဲအပြောပရမတ်အလုတ်ပြဉ္ညာရှုတယ်ဆိုတော့ပါလေတဲ့တင်နာပေါ်တော့တင်းတယ်လို့ရှုတယ်တောင်းနာပေါ်လို့တောင်းတယ်လို့သိတယ်တောင်းတယ်လို့ရှုတယ်ထုံနာပေါ်တော့ထုံတယ်လို့သိတယ်ထုံတယ်လို့ရှုတယ်ကျင်နာပေါ်တော့ကျင်တယ်လို့သိတယ်ကျင်တယ်လို့ရှုတယ်အောင့်လာတာပေါ်တော့အောင့်တယ်လို့သိတယ်အောင့်တယ်လို့ရှုတယ်ကြိုက်လာတာပေါ်တော့ကြိုက်တယ်လို့သိတယ်ကြိုက်တယ်လို့ရှုတယ်ကြက်တာပေါ်တော့ကြက်တယ်လို့သိတယ်ကြက်တယ်လို့ရှုတယ်ချွေးတွေယူကြလာတာပေါ်တော့ချွေးတွေယူကြလာတာလို့သိတယ်ချွေးတွေယူကြလာတာလို့ရှူတယ်အဲဒါထတာထလိုက်တော့ထတာပေါ်တော့ထတယ်လို့သိတယ်လှမ်းတာပေါ်တော့လှမ်းတယ်လို့သိတယ်လှမ်းတာကြီးကိုရှူတယ်ဖယားကတော့ရုံနာကိုရှူရမယ်တဲ့အကြောင်းနဲ့အကျိုးပဲတဲ့ဖယားကတော့ဒီလိုဟောတယ်အခုတော့အပြောပရမအလုပညာဖြစ်နေလို့ဒါကြောင့်မလို့တရားဓမ္မတွေစိတ်တွေကိုသိဖို့ဒါကအပျောပရမအလုတ်ပညာကျုပ်ပုံလေဒါကြောင့်မလို့ဒီအပျောပရမအလုတ်ပညာကတော့တင်နာပေါ်တင်းတယ်လို့ရှုလိုက်ပြီဆိုလို့ချင်းတင်းတဲ့ဟာကြီးကိုဥပါဒံခန္ဓာ၅ပါးဖြစ်ကုန်ပြီဘာကြောင့်လဲတဲ့အဲ့ကဘာလာသန်းတည့်တက်ကလည်းတင်နာလည်းသိခဲ့တယ်တောင်းနာလည်းသိခဲ့တယ်ထုံနာလည်းသိခဲ့တယ်အောက်နာလည်းသိခဲ့တယ်ကြက်ထာလည်းသိခဲ့တယ်ချွေးရည်ရိုးကြလာတာလည်းသိခဲ့တယ်ကိုယ်ဓာတ်လည်းသိခဲ့တယ်အေးဓာတ်လည်းသိခဲ့တယ်လှုပ်ဓာတ်လည်းသိခဲ့တယ်မောဓာတ်လည်းသိခဲ့တယ်ရားဓာတ်လည်းသိခဲ့တယ်ဒါဒီအတိတ်ကာလတွေကသိအတိတ်ကာလတွေကသိခဲ့တယ်အခုလည်းပြစ္ဆုတ်ပံဒါပဲပြန်သိအဲ့လိုအတိတ်ကာလလည်းတင်းတယ်တောင်းတယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်အတိတ်ကာလလည်းသိခဲ့တယ်အခုလည်းပဲပြစ္ဆုတ်ပံယုံနာကိုဖခင်ကရှုရမယ်ဆိုတော့အခုယုံနာမရှုဘဲနဲ့တင်းတယ်လို့ရှုတယ်တောင်းတယ်လို့ရှုတယ်ဘာထူးသေးလဲအတိတ်ကရှုနေပဲအတိတ်ကသိနေပဲဘယ်မှာလွတ်မလဲမလွတ်ပါဘူး။ဘာကြောင့်လဲတဲ့။အတိတ်ကလည်းပူတယ်၊အေးတယ်၊လှုပ်တယ်၊ရွတယ်၊ကြိုက်တယ်၊ပွားတယ်၊မြင်တယ်ဒီလိုအတိတ်ကလည်းမြင်ခဲ့တယ်။ဘာကြောင့်လဲ?ငါမြင်တယ်၊ငါကြည့်တယ်၊ငါကြားတာကွ၊ငါနားနာကွ၊ငါစားတာကွ၊ငါထိတာကွ၊ငါသိတာကွ၊ငါသွားတာကွ။တငါငါဆွဲလာခဲ့။ဆွဲလာခဲ့တဲ့အဆွဲ။အဲ့ဒီတော့အဆွဲတွေဟာဒီအဆွဲတွေကအတိတ်ကလည်းဆွဲလာခဲ့။အခုပြစ်စုံပံတရားထိုင်လိုက်တဲ့အချိန်ခါကြကြတော့လေ။ဒီလိုပဲပြန်ပြီးအတိတ်စိတ်ပဲပြန်ပြီးသိမယ်ဆိုလို့ရှိရင်ဘာထူးသေးလဲတရားမထိုင်တာကောင်းသေးတယ်အပင်မခံပြီးတော့ပရိစ္ဆာသမုပ္ပါဖြစ်နေပြန်ပြီဥပါဒံဤခန္ဓာ၅ပါးတွေဖြစ်ကုန်ပြန်ပြီဘာကြောင့်လဲတဲ့တင်းတဲ့အပေါ်မှာတင်းတယ်လို့သိလိုက်ရဲ့ဥပါဒံခန္ဓာ၅ပါးဖြစ်ကုန်ပြီအဲယာကစိတ်ကဲဒေါသစိတ်ကဲမောဟစိတ်ကဲအဲ့ဒီယာကခန္ဓာ၅ပါးဖြစ်တယ်ဒေါသခန္ဓာ၅ပါးဖြစ်တယ်မောဟဤခန္ဓာ၅ပါးဖြစ်ကုန်ပြီဒီစိတ်တွေဒီစိတ်တစ်ခဏလေးနဲ့ညာလိုက်တဲ့စိတ်တွေဟာမကြည်တွက်နိုင်ဘူးမသိတဲ့ခဏလေးနဲ့ရုပ်ကလေးငါတော့နံကလေးသသိမ့်လို့ဘုရားကဟောထားတယ်ဒီစိတ်တွေဟာစိတ်တွေကိုသိသိချာချာဘဘောပေါက်အောင်ကြည့်လိုက်လို့ရှိရုံချင်းပြအနံကြောက်စရာကောင်းပါလေလို့ဘာကြောင့်လဲတဲ့ခန္ဓာ၅ပါးဖြစ်ပုံဒီပေါ်မှာအပြောပရမအလုတ်အပြောပရမအလုတ်ပြညာကျုပ်ပုံလေးဟာဖြင့်ဦးပြင်းကဘာကြောင့်လဲတဲ့စိတ်တစသေးရုံကြီးမို့စိတ်တွေပြင်ပေးတာပါဗျာဒိဋ္ဌိပြုတ်အောင်လို့အဲ့တော့တရားဓမ္မများလဲအတိတ်ကာလတုန်းကကျုပ်လာတဲ့သိလာတဲ့အသိတွေကဘယ်လိုသိလာသလဲတရားဓမ္မများမြင်တဲ့အမြင်တွေကြားလိုက်တဲ့အကြာတွေနာတဲ့အနာတွေစားတဲ့အစာတွေမထီးတဲ့အသိတွေငါမြင်တယ်လို့သိတယ်ငါကြားတယ်လို့သိတယ်ငါနာတယ်လို့သိတယ်ငါစားတယ်လို့သိတယ်ငါထီးတယ်လို့သိတယ် ငါသိတယ်လို့သိတယ်ငါလှမ်းတယ်ငါသွားတယ်ငါယူတယ်ငါပေါက်တယ်ဒါရီသိလားအခုလည်းပဲတရားထိုင်လိုက်တဲ့အချိန်ကငါမြင်တယ်ငါသိတယ်ငါနာတယ်ငါသွားတယ်ငါထိတယ်ငါသိတယ်ငါအိတ်တယ်ငါထိုင်တယ်ငါသွားတယ်လို့ဒီလိုပဲသိသေးသိကြသေးသလားဒီလိုသိလို့ရှိရင်အတိတ်ကသိတဲ့အစီမျိုးဖြစ်နေပြီဘာကြောင့်လဲအတိတ်ကလည်းဒီလိုသိခဲ့ပြီအခုပြစ္ဆုတ်ပံကာလလည်းဒီလိုသိခဲ့ပြီသိနေပြန်ပြီဒီလိုသိနေလို့ရှိလို့ရှိရင်ပြန်တရားဓမ္မများဒိဋ္ဌိပြုတ်ပါမလားအတိတ်ကလည်းပဲသိခဲ့တဲ့အခုပြစ္ဆုတ်ပံကာလနဲ့တင်းနာပေါ်လို့တင်းတယ်လို့သိလိုက်တယ်တောင်းနာပေါ်လို့တောင်းတယ်လို့သိလိုက်တယ်ထုံနာပေါ်လို့ထုံတယ်လို့သိလိုက်တယ်ဓာကြီးလေးပါပေါ်လာတိုင်းပေါ်လာတိုင်းဒီအသိဆိုလို့ရှိရင်အခုပြစ္ဆုတ်ပံအတိတ်ကအသိမျိုးသိမဲ့ဆိုရင်အနာဂတ်ကြာပြန်တော့ဒီလိုပဲသိအောင်မယ်အတိတ်ကလည်းသိခဲ့တယ်အခုပြစ္ဆုတ်ပံလည်းဒီဟာပဲသိသေးတယ်အနာဂတ်လည်းဒီလိုပဲသိအောင်မယ်ဘယ်ကနေပါ냐အတိတ်ကအသိကိုလည်းလွတ်ပါမှာအခုပြစ္ဆုတ်ပန်းစိတ်ကိုလည်းလွတ်ပါမှာအနာဂတ်စိတ်ကိုလည်းလွတ်ပါမှာအဲ့ဒီလိုကာလ၃ပါးကိုလွတ်မြောက်သွားပြီဆိုရင်ဝိမု ക്തി ဖြစ်သွားလိမ့်မယ်ဒီလိုမှကာလ၃ပါးမှာမလွတ်တဲ့ပုဂ္ဂိုလ်မှန်တော်မြတ်တော့အတိတ်လိုပဲပြန်ပြီးတော့အတိတ်ကလည်းတင်နာပေါ်တင်းတယ်လို့သိခဲ့တဲ့အခုပြစ္ဆုတ်ပန်းတရားထိုင်လိုက်တဲ့အချိန်ကတင်နာပေါ်သိပြန်ပြီတင်းတယ်လို့သိပြန်ပြီအတိတ်ကာလတုန်းကတောင်းနာပေါ်တောင်းတယ်လို့အခုပြစ္ဆုတ်ပန်းသိပြန်ပြီအတိတ်ကလည်းဒါပဲသိခဲ့တယ်အခုပြစ္ဆုတ်ပံလည်းဒါသိတယ်အနာဂတ်လည်းဒါပဲသိအောင်မယ်အဲ့ဒါပါလေတဲ့အပြောပရမအလုတ်ပြည့်ညက်ကြီးဖြစ်နေလို့အပြောကတော့ပရမပဲပရမတော့ဝါယောတပထဝီတအာဘောတတေဇောတဝါယောတဆိုတာတွန်းတဲ့သဘောကံတဲ့သဘောအဲဒါတွေကိုသဘောပြောလိုက်တော့အပြောကတော့ပရမဖြစ်အလုတ်ကတော့ဘယ်လိုအလုတ်လဲအလုတ်ကြတော့ပညာကြီးရှုနေပြီဘယ်လိုရှုလဲတင်းနာပေါ်တော့တင်းတယ်လို့ရှုလိုက်တယ်တောင်းနာပေါ်တော့တောင်းတယ်လို့ရှုလိုက်တယ်ထုံနာပေါ်တော့ထုံတယ်လို့ရှုလိုက်တယ်ပူရာပေါ်တော့ပူတယ်လို့ရှုလိုက်တယ်အေးဓာပေါ်တော့အေးတယ်လို့ရှုလိုက်တယ်ကြိုက်ဓာပေါ်တော့ကြိုက်တယ်လို့ရှုလိုက်တယ်ကြက်လာဓာပေါ်တော့ကြက်တယ်လို့ရှုလိုက်တယ်ယူစည်းဓာပေါ်တော့ယူစည်းတယ်လို့ရှုလိုက်တယ်မျက်စိနဲ့မြင်လာဓာပေါ်တော့မြင်တာကြီးရှုလိုက်တယ်အသံတစ်ခုပေါ်လာတော့ကြာတာကြီးရှုလိုက်တယ်အနတ်တစ်ခုပေါ်လာတော့နှာခေါင်းနာနာကြီးကိုရှုလိုက်တယ်ယတာဤရုပ်ပေါ်လာတော့ယတာဤရုပ်ကိုအဲနာအကြောင်းကိုမရှုလိုက်ပါပဲနဲ့အဲစားတာကြီးကိုရှုလိုက်တယ်အဲ့ဒါပါလေတဲ့အပြောကတော့ပရမအလုတ်ကတော့ပညာကြီးဖြစ်နေပြီအပြောပရမအလုတ်ပညာကြီးဖြစ်လို့ဘယ်တော့မှဒိဋ္ဌိမရှိဘူးအဲ့ဒါပါလေတဲ့အပြောပရမအလုတ်ပညာခေါ်တယ်အဲ့ဒီလိုဆိုရင်ဒိဋ္ဌိပြုတ်ပါသေးကနီးဆဲဆဲကြဒီအသိပဲရှုတော့ပါသေကနီးဆဲဆဲကြပြီဆိုရင်တင်နာကြီးပေါ်တော့တင်းတယ်တင်းတယ်ဆိုရင်ဝေရဏတဏှာကုနေပြီဝေရဏမှာဥပါဒံဖြစ်နေပြီဝေရဏမှာမခံစားခြင်းနဲ့ဒေါသစိတ်တွေဖြစ်ကုန်ပြီစိတ်တွေဖြစ်ကုန်ပြီအဲအပဲလောက်ပါဘယ်တော့မှမလုပ်ဘာကြောင့်လဲအပြောပရမအလုတ်ပြညတ်ဖြစ်နေအဲဒီတော့အပြောပရမအလုတ်ကတော့ပြညတ်ဖြစ်နေဒါကြောင့်သေကနီးဆဲဆဲအခုလာရောက်တဲ့တရားဓမ္မတွေဓာတ်ကြီးလေးပါကတော့တဘာမှတတ်ပါလိမ့်မယ်ဒီဓာတ်ကြီးလေးပါဤသဘာဝတရားတွေကဖယားကဘာဟောတာလဲတဲ့ရုပ်ဤသဘောတဲ့နာဤသဘောတဲ့ခန္ဓာဤသဘောတဲ့အာရရဏဤသဘောတဲ့သစ္စာဤသဘောတဲ့ဖယားကဟောတာအဲ့တော့ဒီရုပ်နဲ့ဒီနာဘယ်ခန္ဓာကိုရှုသလဲယူပတ်ခန္ဓာကိုရှုသလားဝေရณะခန္ဓာကိုရှုသလားသင်ညက်ခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုလားဝိညာဏံကိုရှုသလားအဲ့တော့ရှုပုံလေခန္ဓာတစ်ပါးပါရှုလို့ရှင်ခန္ဓာတစ်ပါးတစ်ပါးကိုဆုံးသွားပြီဆိုရင်နိဗ္ဗာန်ပေါ်ပါလေဝေရณะခန္ဓာရှုရင်ဝေရณะဤလက္ခဏာသဘာဝပါမြင်ညပေါက်သွားပြီဆိုလည်းနိဗ္ဗာန်ပေါ်မယ်ယူပက်ခန္ဓာရှုလိုက်ပြန်လို့သဘောပေါက်သွားပြီဒီလိုမှမရှုကြဘူးဆိုလို့ရှိရင်နာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးလို့ဘုရားဟောတယ်ခန္ဓာ၅ပါးတစ်ပါးပါမှမရှုဘူးလို့ဆိုရင်တင်နာကြီးရှုမယ်တောင်းနာကြီးရှုမယ်မြင်နာကြီးရှုမယ်ကြားနာကြီးရှုမယ်ဆိုရင်အဲကျင်းသေးပြီဘာကြောင့်လဲအဲမြင်တဲ့အချိန်ကမှအဲခန္ဓာ၅ပါးယုံနံတရားပြတ်တော်မယ်ဆိုလို့ရှိရင်ခန္ဓာ၅ပါးကိုလည်းမသိယုံနံတရားကိုလည်းမသိနာဣအာယုံရောက်ဖြစ်နေတဲ့ဥပါဒံခန္ဓာတွေကိုလည်းမသိသေကံကြီးဆဲဆဲကြပြီဆိုရင်အကြောင်းအာပြောစွာတိုက်ခိုက်တော်မယ်ဂတိကလာတော့မယ်ငခုတုံးကမြင်တာကြီးရှုတယ်ကြားတာကြီးကိုရှုတယ်နာနာကြီးကိုရှုတယ်စားတာကြီးကိုရှုတယ်ထိတာကြီးကိုရှုတယ်သွားတာကြီးကိုရှုတယ်ပူရာကြီးကိုရှုတယ်၊ကြိုက်တာကြီးကိုရှုတယ်၊အောက်နာကြီးကိုရှုတယ်၊ကြက်သားကြီးကိုရှုတယ်။ဓာကြီးကိုရှုတာတော့ဒီကနေ့ဆဲဆဲကြတော့ခန္ဓာ၅ပါးယုံနာနှစ်ပါးပြတ်တော့မယ်ဆိုတော့နွားကြီးပေါ်လာပြီ။နွားကြီးပေါ်လာတော့ဘယ်လိုလုပ်ရှု?နွားကြီးပေါ်ပြီ။နွားကြီးပေါ်လာတော့မြင်တယ်၊မြင်တယ်၊မြင်တယ်လို့များဒီလိုရှုကြမလား။ခွေးသားနေဝက်သားနေကြားလာပြီ။ခွေးသားဝက်သားကြားလာပြီဆိုကြားတယ်၊ကြားတယ်များစိတ်ကဒီလိုရှုလိုက်ကြမလား။အဲဒီလိုများ ကျူလိုက်ပြီဆိုရင်ကျင်းသေးပြီဘာကျင်းသေးသလဲတဲ့အပယ်လေးပါလေးပဲထောက်ပြီးတော့မိုးကိုကြောခံရတော့မယ်သာမှတ်တော့ဘာကြောင့်လဲတဲ့မရှိတာကြီးကျူလိုက်ပြီပညာတရားကြီးကိုကျူလိုက်ရှိတယ်သဘာဝအကြောင်းကိုမသတ်ဘူးအကြောင်းသတ်တရားအကျိုးသတ်တရားအကြောင်းကိုသတ်မှအကျိုးရပါဘူးအခုတော့အကြောင်းကိုမသတ်ဘူးအကျိုးကြီးရှုတာအကျိုးကြီးရှုတာတော့တော့ကြာကြာဒီအကျိုးတရားကြီးကဒီရုပ်နဲ့ဒီတန်းဟာဖြစ်နေတဲ့ရုပ်နာအကျိုးတရားကြီးပြဒီအကျိုးတရားကြီးကဓမ္မသဘောတဲ့ဘုရားဟောတာဓမ္မသဘောသူသဘောနဲ့သူပြောလာအတိတ်ကအကြောင်းကြောင့်ပြည့်စုံပါအကျိုးတရားရုပ်နာခန္ဓာ၅ပါးဖြစ်နေတယ်တဲ့ဒီခန္ဓာ၅ပါးဖြစ်နေတဲ့ဟာအကျိုးတရားတဲ့အကြောင်းကိုသတ်ရလိမ့်မယ်တဲ့အကြောင်းကိုသတ်မှဒီခန္ဓာ၅ပါးရပ်သွားမယ်တဲ့ဘယ်အကြောင်းကိုသတ်ရမလဲတဲ့နာအကြောင်းယုတ်ကအကျိုးယုတ်ကအကျောင်းနာကအကျောနာအကျောင်းယုတ်အကျိုးကဘယ်ဟာလဲနာအကျောင်းယုတ်အကျိုးကနာကအကျောင်းတရားယုတ်ကအကျိုးတရားနာကအကျောင်းယုတ်ကအကျိုးတရားနာကယုတ်ကအကျောင်းနာကအကျိုးဟောအကျောင်းအကျိုးဖြစ်နေတဲ့ယုတ်နာနဲ့ဓမ္မသဘောတွေတဲ့အဲ့တော့ဓမ္မသဘောတွေဖြစ်နေပြီတဲ့တချို့ပြောလေပြောတာရှိတယ်သူတို့လည်းမသိဘူးလားတဲ့ယုတ်နာပညာတွေတော့သိကြပါရဲ့ဗျာဖခင်ကတော့ဟောထားတယ်ယုတ်ကိုပိုင်းခြားသိရမယ်တဲ့နာကိုပိုင်းခြားသိရမယ်တဲ့ယုံနာကိုလည်း क्वे ရမယ်တဲ့စိတ်တွေစိတ်တွေဘယ်လိုစိတ်တွေသိရမလဲတဲ့ယုတ်ကိုပိုင်းခြားတဲ့စိတ်နာကိုပိုင်းခြားတဲ့စိတ်ယုံနာနှစ်ပါး क्वे သွားတဲ့စိတ်ယုံနာနှစ်ပါးလွတ်သွားတဲ့စိတ်ယုံနာနှစ်ပါးပေါ်မှာဖြစ်နေတဲ့စိတ်ယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်အဲအတိတ်စိတ်ပစ္စုပန်စိတ်အနာဂတ်စိတ်အဲကာလသုံးပါးစိတ်လွတ်မြောက်သွားတဲ့စိတ်ဒီစိတ်တွေကိုသိရဒါကြောင့်လို့ဘုရားကဟောထားတာဥပဇင်းတို့တော့ဉာဏ်စင်နေမသိပါဘူးဘာလဲဟောဥဒဘယနာဘယ်ကညာဘယညာဆိုတာအဲ့ဒါကဖယားအသိတည်းဗျကျုပ်တို့သိတာမဟုတ်ဘူးဖယားကတော့သူကသိထားတာအတုလားအတုမရှိသဗ္ဗညုတရွှေညာတော်ရထားတယ်ဖယားဥစဉ်တို့သိထားတဲ့စိတ်တွေကတော့ဘာသိထားလဲတဲ့ခန္ဓာမို့ဖယားလိုတော့မသိဘူးခန္ဓာမှာရှားထားတဲ့စိတ်တွေကတော့ဘယ်လိုသိထားလဲတဲ့ရုပ်ကိုပိုင်းခြားတဲ့သိတဲ့စိတ်ကလေးနာမ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကလေးယုံနာနှစ်ပါးပေါ်ဖြစ်နေတဲ့စိတ်ကလေးယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်ကလေးအဲယုံနာနှစ်ပါးပေါ်ကလွတ်သွားပြီးတော့အဲဖြစ်နေတဲ့စိတ်လွတ်သွားတဲ့စိတ်ကလေးစီကလိုက်တဲ့စိတ်ကလေးယုံနာနှစ်ပါးအစွန်းနှစ်ပါးယုတ်အစွန်းနှာအစွန်းကာလာပေါင်းမှာလွတ်မြောက်သွားတဲ့ပင်ဆုံးကိုမြင်တဲ့စိတ်ကလေးအဲ့ဒီလိုစိတ်တွေကိုသိရဓမ္မသာလဲအဘယ်တကားပြိပြိနိဗ္ဗာန်တကားဝင်ရဒီလိုမှမသိလို့ရှင်တချို့လည်းမသိဘူးလားတဲ့ဒုလည်းမသိတာပေါ့ဘယ်လိုသိလဲအဲယုံနာကိုမြင်တာယုတ်သိတာနာဒီလိုလည်းပြောလို့ပြောတာရှိယုတ်စစ်နာန်စစ်ဘုရားကမြင်ရမယ်လို့ပြောတယ်ယုတ်စစ်နာန်စစ်ကိုသိလို့ရှင်အဘယ်လွတ်ပါတယ်ယုတ်စစ်နံစစ်မှမသိလို့ရှိရင်ပညာယုံနာကတော့ဥပဇင်းတို့လည်းအတိတ်ကလာတော့မသိခဲ့ပါဘူး။ဘာကြောင့်လဲတဲ့သူများအမေမိပါတွေကဘယ်လိုပြောလဲတဲ့။ဟိတဲ့မင်းလက္ခဏာ၃ပါးပရိစိတ်ပေါ့ကွာ။ငငယ်တော့။ဘယ်လိုသိခိုင်းလဲအနိစ္စဒုက္ခအနတ္တအမေရသိ။ဥပဇင်းကအဲ့ဒါအနိစ္စဒုက္ခအနတ္တအမေတွေကသင်ပြီးတော့ဒါပဲသင်နေတာ။ဘယ်ဟုတ်မလဲပညာကြီး။အနိစ္စဒုက္ခအနတ္တမိပါတွေကသင်ပြီးလို့သိတာ။အခုလည်းပဲမသိဘူးလားတဲ့သိတယ်အနိစ္စဒုက္ခအနတ္တအခုသဘာဝဖျားသိတဲ့လက္ခဏာသဘာဝသာမြင်ရသဘောတရားလေးကိုသိလာတော့ကိုယ်ဟာဒီကမဟုတ်တာတွေဖြစ်အမေသင်ထားတဲ့စိတ်တွေကအမေသင်ထားတဲ့စိတ်ကဘာလဲတဲ့အနိစ္စဒုက္ခအနတ္တဒါသိထားတယ်ဩသင်ညာအနိစ္စသင်ညာဒုက္ခသင်ညာအနတ္တဒါပဲသိခန္ဓာကလက္ခဏာသဘာဝသာမြင်ရသဘောတရားလက္ခဏာကိုသိရမယ်လို့ဘုရားဟောတယ်ဘယ်လိုလက္ခဏာကိုသိရမှာလဲတဲ့နာဤလက္ခဏာယုတ်ဤလက္ခဏာအတုဘာဤလက္ခဏာဒီခန္ဓာကြီးကဘာလဲလက္ခဏာ၃ပါးပဲရှိအဲတချို့သိနေတာတော့အနိစ္စဒုက္ခအနတ္တဒီလက္ခဏာသိဥပဇင်းတို့သိထားတာကတော့ဖယားအလိုတော်ကြလက္ခဏာကိုသိတာဘယ်လိုသိထားလဲဒီခန္ဓာကိုသုံးသပ်လိုက်တော့နာဤလက္ခဏာယုတ်ဤလက္ခဏာအတုဘာဤလက္ခဏာအဲ့ဒီလက္ခဏာ၃ပါးကိုဖယားသဘောကျတဲ့လက္ခဏာကိုသိတာလေအဲ့ဒီလိုသဘောကျတဲ့လက္ခဏာကိုသိလိုက်တော့တဲ့နာဤလက္ခဏာသဘောတစ်ခုပေါက်သွားပြီဆိုလို့ချင်းနာမခန္ဓာပေါက်သွားလိမ့်မယ်အဲယုတ်ဤလက္ခဏာပေါက်သွားပြီဆိုရင်ဝေရณะခန္ဓာကိုတစ်ခုပေါက်သွားပြီဆိုရင်လည်းနိဗ္ဗာန်ရကြလိမ့်မယ်ယူပေခန္ဓာတစ်ခုတည်းပေါက်သွားပြီဆိုရင်လည်းနိဗ္ဗာန်မျက်မှောက်ပြုလိုက်လိမ့်မယ်သင်ရဲ့ခန္ဓာပေါက်ပြီဆိုလို့ချင်းလည်းနိဗ္ဗာန်မျက်မှောက်ပြုလိုက်မယ်ချုပ်ပုံကလိုသေးအဲ့တော့ခန္ဓာ၅ပါးကိုဘုရားကဟောထားတယ်ဟုတ်တော့ဥပဇင်းတို့သိထားတဲ့အသည့်ကဖယားအလိုတော်ကြလက္ခဏာကိုသိတာဘယ်လိုသိတာခန္ဓာကိုရှာလိုက်တော့နာဤလက္ခဏာသဘာဝသာမြင်ရယုတ်ဤလက္ခဏာသဘာဝသာမြင်ရအတုပဤလက္ခဏာသာမြင်ရသဘာဝအဲ့တော့တချို့ပြောနေပြောတာကြည့်တယ်ဗျဘယ်လိုပြောတာဒီသင်္ခူကဘယ်လိုပါလိမ့်မသင်္ခူကပြည့်ညက်ကြည့်ပါကွာလို့ပရမတ်ကိုလည်းမသိဘူးအဲ့လိုပြည့်ညက်ကြည့်ပါဆိုတော့ဖယားကတော့ဟောထားတယ် မြင်တာပရမကြားတာပရမအခင်ပရမမြင်တာလည်းအခင်ပရမကြားတာလည်းအတံပရမနာနာလည်းအနံပရမစားတာလည်းရတာပရမထိတာလည်းအတွေ့ပရမသိတာလည်းဓမ္မပရမမြင်တာလည်းတရားကြားတာလည်းတရားနာနာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားအကုန်လုံးတရားယူပဲအကုန်လုံးပရမကြီးပဲတဲ့မရှိတာကြီးကိုသွားပြီးမြင်တော့ပြဉ္ညာကြီးထင်းတယ်လို့မရှိတာကိုမြင်တာမရှိတာကိုသိတာပါတယ်ပြဉ္ညာပြရှိတာကိုမြင်တာသိတာကပရမပြအဲ့တော့မြင်အမှန်ရုပ်စိတ်နာမ်စိတ်ကိုမြင်နေတာကပရမသဘောမရှိတဲ့သဘောကပြဉ္ညာမရှိဘူးဒီမှာပြဉ္ညာမရှိတာကိုပြဉ္ညာကြီးကိုထင်းနေလို့ရှိတာကပါတယ်ပရမပရမကိုမမြင်ကြလို့ပရမသဘောတရားကိုမပေါက်ကြလို့ပြဉ္ညာကြီးကိုထင်းတာကိုဒါကြောင့်မလို့ပြဉ္ညာပရမတဲ့ကွဲဖို့အရေးကြီးပါတယ်လို့လောကမှာဒီမှာရှိနေတာကလောကသုံးပါးဘုံသုံးပါးမှာရှိနေတာကပရမတ်သစ္စာသာရှိအဲသမုဒိသစ္စာဆိုတာဥပါဒံတရားဥပါဒံတရားဆိုတာဘာလဲတဲ့သမုဒိသစ္စာမရှိတဲ့တရားမရှိတဲ့တရားကိုအရှိထင်နေတာဥပါဒံတရားပြဉ္ညာတရားခေါ်တယ်အဲဒါမရှိတာကြီးကိုအရှိတည်ထင်ပြီးတော့နေတာအဲဒါဥပါဒံအဲဒီဥပါဒံတရားပြဉ္ညာတရားပြဉ္ညာတရားကိုသိတာလို့ဒါကြောင့်မရှိဘူးလို့ပြောတာပြဉ္ညာကဘာလဲဒီမှာမရှိဘူးနိဗ္ဗာန်မှာရှိပြဉ္ညာဆိုတာဘာလဲတဲ့မရှိတာဒီမှာမရှိဘူးဒီကနေပြီးတော့နိဗ္ဗာန်မှာနိဗ္ဗာန်ကပြဉ္ညာပဲလို့ဒီလိုပြောလဲနိဗ္ဗာန်ပြဉ္ညာပဲရှိဒီကနေ့ပြောရအောင်အဲ့ဒီတော့ပရမတ်တရားတွေကိုမြင်ပါလေရသားနဲ့သင်ကူကကွာပြဉ္ညာကြီးပါလို့ဆိုတော့သဘောတွေမြင်နေတယ်တဲ့စိတ်အမြင်သဘောအမြင်မနောအမြင်ဒီအမြင်တွေကဒါပရမတ်တွေပေါ့အဲ့ဒီတော့လက္ခဏာသဘာဝဟာဖြင့်ဘယ်လိုမြင်ထားလဲတဲ့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ကဒါကြောင့်မလို့ခုနတုန်းကဟောထားကြအပြောပရမအလုတ်ပြဉ္ညာအပြောပရအပြောကတော့ပရမပဲအလုတ်ကပြဉ္ညာဖြစ်အဲ့တော့အပြောပညာအလုတ်ပရမဟောနှစ်ဌာနရှိတယ်အပြောကတော့ပညာပဲပြောရတယ်အလုတ်ကတော့ပရမပဲဘာကြောင့်လဲတဲ့ဘုရားကဟောထားတယ်ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာယုံနာနှစ်ပါးကိုကွဲတဲ့ညာဒီဟာတွေဘုရားကတော့ဟောတာအဲ့တော့ခန္ဓာရှားရင်သိပါတယ်အဲ့တော့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ခါမှာဓာတ်ကြီးလေးပါးဤဖောက်ပြန်လာတဲ့အချိန်ခါမှာအပြောကတော့ပရမပဲဗျပြောလိုက်တာဘာရှုလဲတဲ့ဝရဏခန္ဓာကိုရှုလိုက်ဝရณะခန္ဓာကိုရှုတာဝရณะခန္ဓာကိုရှုလိုက်တယ်ဆိုတော့ဘာကိုရှုတယ်လဲနာမ်ကိုရှုတာနာမ်ကိုရှုတာဝေဒနာနာတာကြီးကိုရှုတာမဟုတ်ဘူးဝရณะခန္ဓာဆိုတော့နာမ်ကိုဘုရားဟောတာနာမ်ကိုရှုတာအပြောကတော့ပြညာပဲအလုတ်ကပရမဘယ်လိုအပြောပြညာလဲတဲ့ဝေဒနာပြောချင်ပြညာကြီးခန္ဓာမှာရှုလိုက်တော့ဝေဒနာသည်နာမ်ကိုရှုတယ်အဲ့ဒါဘာလဲတဲ့အပြောပြညာအလုတ်ပရမအဲ့တော့ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာကိုတကယ်တော့မပြရှုပ်ပုံရှုံနေလေးတွေအပြောကတော့ပြညာပါပဲလို့အလုတ်ကပရမတ်သဘောကိုပေါက်အောင်ရှုထားလို့ပရမတ်ပေါက်ပါတယ်လို့ဒါကြောင့်မလို့ပရမတ်ပေါက်သွားလို့ရှင်ညံ့မလို့ပါဘူးလို့တကယ်တော့မပြအဲ့တော့အပြောကတော့ပြညာပါပဲလို့ဟိဘာရှုဝေဒနာရှုဘာကိုဝေဒနာရှုလဲဝေဒနာခန္ဓာကိုရှုဝေဒနာခန္ဓာဆိုတာဘုရားကနာနဲ့ဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနာမ်ခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုတ်နာ၂ပါးဒီလိုဘုရားဟောတယ်အဲ့တော့ဝေဒနာရှုဝေဒနာရှုဆိုတော့ဝေဒနာခန္ဓာကိုရှုတာဗျာဝေဒနာခန္ဓာကိုရှုတော့ခန္ဓာရယ်လို့သာပြဉ္ညာလို့ပြောရတာဘာကိုရှုလဲနာမ်ကိုရှုနာမ်ကိုရှုမှအကြောင်းသတ်လိုက်မှအကျိုးရပါဘို့ဒီခန္ဓာဝေဒနာခန္ဓာကြီးရသွားမယ်အကြောင်းမှမသတ်လို့ချင်းအကျိုးခန္ဓာဝေဒနာခန္ဓာကြီးရပါအောင်လားဝေဒနာကနေတဏှာခုမှပေါ့အဲ့ဒီတော့အပြောကတော့ပြဉ္ညာပါပဲလေအလုတ်ကပရမသဘောကိုအခုတရားဓမ္မပြပြောပြတယ်အဲ့တော့ဖယားကတော့ဟောထားတယ်ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာဒီလိုပြောတယ်ရုပ်ကိုပိုင်းခြားပြီးနာမ်ကိုပိုင်းခြားပြီးဆိုတော့ဘယ်လိုသိရမှာတုံးလဲရှုပုံရှုနဲ့စိတ်တခဏလေးရှုပုံနဲ့ဝိပဿနာယောဂီဝိပဿနာညာရလာလို့ရှိလို့ရှိရင်ဖယားကရုပ်ကိုလည်းပိုင်းခြားသိရမယ်တဲ့နာမ်ကိုလည်းပိုင်းခြားသိရမယ်တဲ့ရုပ်နာမ်ကိုလည်းကွဲရမယ်အဲ့တော့ဦးဇင်းတို့လောက်လာတဲ့အလုတ်တွေဟာအပြောကတော့ပြညာပါပဲလို့အလုတ်ကပရမတ်ဆိုတော့ရုပ်ကိုလည်းပိုင်းခြားသိတာနာမ်ကိုလည်းပိုင်းခြားသိတာခန္ဓာကိုလည်းခန္ဓာ၅ပါးကိုလည်းပိုင်းခြားသိတာခန္ဓာ၅ပါးကိုလည်းပိုင်းခြားသိတယ်ရုပ်ဘက်ခန္ဓာလည်းပိုင်းခြားသိတယ်ဝေဒနာခန္ဓာလည်းပိုင်းခြားသိတယ်အဲသင်္ညခန္ဓာကိုလည်းပိုင်းခြားသိတာသင်္ခါရပြုပြင်ပေးတဲ့သင်္ခါရခန္ဓာကိုလည်းပိုင်းခြားသိတယ်ဝိညာဏကိုလည်းပိုင်းခြားသိတယ်ဘာကြောင့်လဲတဲ့ခန္ဓာရှာလို့ဟောစောင့်ကြည့်တဲ့ရှာနေသိမှာမဟုတ်အဲ့တော့ခန္ဓာရှာတော့ပိုင်းခြားပြီးသိလာတယ်ဉာဏ်သိတယ်ဒါကြောင့်မလို့ရုပ်ကိုပိုင်းခြားတဲ့စိတ်ကပဲလို့လဲစိတ်တခဏလေးနဲ့စိတ်ကလေးတွေဖြိုက်ချာမြန်တဲ့စိတ်ကအဲ့တော့ကိုယ်စိတ်ကလေးကိုကိုယ်စစ်ထားရတော့စိတ်ပဲအကြောင်းကိုသတ်လိုက်တော့ပြောတော့ပြန်ဘာရှုလဲတဲ့ဝေဒနာခန္ဓာရှုဝေဒနာခန္ဓာရှုတော့အစ္ဆတသဏ္ဍာန်ကမဟာဘုဒ္ဓကြီးလေးပါပေါ်လာအပြောကတော့ပညာအလုတ်ကပရမတ်ရှုပုံရှုနေတွေကိုတရားဓမ္မများပြောပြတော့ဖောက်တယ်ချဒီမှာလဲတရားယောဂီဒီများပါလိမ့်မယ်အဲမိစ္ဆာဒိဋ္ဌိပြုတ်ပုံတွေကိုနောက်ကြတော့မှစိတ်ကလေးတွေကိုရှင်းပြပါမယ်လို့အဲ့တော့ ဖယားကတော့စိတ်ပဲဟောတယ်စိတ်ပဲဟောပါမယ်လို့တရားဓမ္မများအဲ့တော့ဦးရင်းတို့ရှုလာတယ်ကနဦးကစိတ်ကလေးကတော့အာနာပါနသတိပဲယူလိုက်အာနာပါနသတိပဲတဲ့ထွက်တယ်ဝင်တယ်လို့ဒီလိုသိတာမဟုတ်ထွက်တယ်ဝင်တယ်လို့ဒီလိုသိနေလို့ရှိရင်တော့ယောတနာပရမဖယ်အာယုံပြုတ်ဘယ်လိုအာယုံပြုတ်လဲအစ္ဆတသဏ္ဍာန်ကတွန်းလိုက်တယ်ဝါယောတွန်းတဲ့သဘောလေးသိလိုက်တယ်တွန်းတဲ့သဘောလေးပြတ်တဲ့သဘောလေးသိလိုက်တယ်စိတ်ကလေးကိုတွန်းတာလေးဘယ်လိုအသိလဲနာငါသိလိုက်ပါလားတွန်းတယ်လို့သိလိုက်တယ်တွန်းတာလေးပြတ်သွားသိမှုသဘောလေးကလည်းမရှိတော့ပါလားဘဟိတကကံတဲ့သဘောလေးကိုသိလိုက်တယ်သိလိုက်တဲ့သဘောလေးတွန်းတာလေးပြတ်သွားရောတွန်းတယ်လို့သိမှုလေးကလည်းမရှိတော့ပါလားအော်နာယုံနှစ်ပါးတထတိဖြစ်ပြီးတထတိပြတ်တဲ့သဘောတရားသဘောလေးကိုရှုတွန်းတဲ့သဘောလေးသိတဲ့သဘောလေးနာယုံနှစ်ပါးတထတိဖြစ်ပြီးတထတိပြတ်တဲ့သဘောတရားပါလားဒါပဲရှုအဲ့ဒါကဖြစ်တာနဲ့ပြတ်တာနဲ့ဖြစ်တာနဲ့ပြတ်တာနဲ့သဘောတရားလက္ခဏာသဘာဝကိုရှုရင်အဲ့ဒီကရှုရင်အောက်ကကြာကြာထိုင်မှများလာတော့အဲရုပ်ရုပ်ချင်းထိလိုက်တော့အောက်ကအမာရုပ်နဲ့ခန္ဓာကရုပ်နဲ့ပထဝီပထဝီချင်းထိလိုက်ကပထဝီရုပ်နဲ့အမာရုပ်နဲ့ကိုယ်နဲ့ထိလိုက်တဲ့အချိန်ခါကြာကြာထိပါများလာတော့ဖသာဝေဒနာဖြစ်လာတယ်ဘယ်လိုဖြစ်လာတယ်ပထဝီဥဆောင်မြင်လဲဆောင်လာတယ်တေဇောဥဆောင်လဲဆောင်တယ်အာဘောဥဆောင်မြင်လဲဆောင်တယ်ဝါယောဥဆောင်မြင်လဲဆောင်တယ်ဓာတ်ကြီးလေးပါဥဆောင်တယ်ဓာတ်ကြီးလေးပါဥဆောင်လာတော့တင်းနာပေါ်လာနာကတော့ပွားပြီးပါသိလိုက်တယ်တင်းတယ်လို့ပွားသိတင်းတယ်လို့သိလိုက်တဲ့စိတ်ကိုမဖြစ်အောင်တခါတည်းကဘာလာသန်းတည့်တဲ့ကတင်းတာကြီးသိတဲ့စိတ်ကိုဖြတ်ပြဲဘယ်လိုပြောဩဝေဒနာခန္ဓာချုပ်ဩကနဦးစိတ်ကလေးကဘာချုပ်လိုက်လဲဝေဒနာခန္ဓာဩဖောက်ပြန်ရဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားဒီလိုချုပ်ရဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒီလိုချုပ်ရဲ့ဝေဒနာခန္ဓာကိုချုပ်တာနာချုပ်ရဲ့ဘယ်လိုချုပ်တဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုချုပ်ရဲ့ဒါချုပ်ပုံနေတော့ဖောက်ပြန်တယ်လို့သိလိုက်တဲ့စိတ်ကလေးကရုပ်ကိုသိလိုက်တာ။နောက်စိတ်ကလေးကသိလိုက်တာကဝေဒနာကိုသိလိုက်တာ၊နာမ်ကိုသိလိုက်တာ။အဲဒါဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်တဲ့စိတ်ဟာဖောက်ပြန်တဲ့စိတ်ကလေးကလက်ဝဲရုပ်ကိုသိလိုက်တဲ့စိတ်။နောက်စိတ်ကလေးကဝေဒနာကိုသိလိုက်တဲ့ဥစ္စာနာမ်ကိုသိလိုက်တဲ့စိတ်။အော်ဖောက်ပြန်တဲ့သဘောတရားဖောက်ပြန်တဲ့စိတ်ကလေးသိလိုက်တာရုပ်နဲ့ရုပ်ခန္ဓာ၅ပါးပါလား။နောက်စိတ်ကလေးကနာမ်ကိုသိလိုက်တာနာမ်ခန္ဓာ၅ပါးပါလား။အော်ခန္ဓာ၅ပါးတက္ကသိတ်ခဏလေးနဲ့ခန္ဓာငါးပါးဖြစ်တယ်ညာလာကြည့်လားရုပ်ကိုပိုင်းခြားတဲ့ခန္ဓာငါးပါးလည်းသိနာမ်ကိုပိုင်းခြားတဲ့ခန္ဓာငါးပါးလည်းသိအဲ့ဒီလိုရုပ်ကိုလည်းခန္ဓာငါးပါးဖြစ်ပုံနာမ်ကိုလည်းခန္ဓာငါးပါးဖြစ်ပုံအဲ့ဒီနာမ်ခန္ဓာငါးပါးရုပ်ခန္ဓာငါးပါးဒီမှာတွေ့ဖြစ်ပြီဩဖောက်ပြန်ရနဲ့စိတ်ကလေးကိုဖောက်ပြန်တဲ့သဘောတရားလေးကိုသိလိုက်တဲ့စိတ်ကရုပ်ခန္ဓာငါးပါးပါလားဝေဒနာကိုသိလိုက်တဲ့စိတ်ကလေးကနာမ်ခန္ဓာငါးပါးပါလားဩယုတ်ခန္ဓာ၅ပါးနံခန္ဓာ၅ပါးယုတ်ခန္ဓာ၅ပါးကလည်းသတ္တနံခန္ဓာ၅ပါးကလည်းသတ္တပါလားလို့ဒီလိုသိရတာဗျကိုယ်ခန္ဓာကိုရှုလို့ကိုယ်သိတာအဲပညာသိတာမဟုတ်ဘူးအဲမှတ်ထားလို့သိတယ်အသိမျိုးမဟုတ်ဘူးဝိပဿနာဉာဏ်ဝိပဿနာစိတ်နဲ့သိတာဝိပဿနာဘာဝနာမယဉာဏ်နဲ့သိတဲ့စိတ်ကြီးဘာကြောင့်လဲတဲ့ကိုယ်စိတ်ကလေးကိုကိုယ်စစ်တော့အဲတတိလေးအမြဲတမ်းကပ်ပြီးတခြားလိုက်တော့ဝေဒနာခန္ဓာကိုရှုလိုက်တာဝေဒနာခန္ဓာရှုတော့ယုတ်ကိုပိုင်းခြားတဲ့စိတ်လည်းသိနာမ်ကိုပိုင်းခြားပြီးခန္ဓာငါးပါးဖြစ်တဲ့စိတ်ကိုလည်းသိ။အဲဒီလိုသိတော့တချို့ပြောလေပြောတာတဲ့။အဲ။ရုပ်ကိုပိုင်းခြားသိလိုက်တာယူပပြိစ္ဆေဒညာနဲ့။နာမ်ကိုပိုင်းခြားတာနာမပြိစ္ဆေဒညာနဲ့။အဲလိုခေါ်လည်းမခေါ်တတ်ပါဘူး။အဲ့တော့ဟာပြောလိုက်တဲ့ဥစ္စာကဘုရားသိ။ဥစဉ်သိတာမဟုတ်ဘူး။ဥစဉ်သိတာကတော့ဩဖောက်ပြန်ခြင်းလက္ခဏာကိုသိလိုက်တာကရုပ်ကိုသိလိုက်တဲ့စိတ်။ဝေဒနာသိလိုက်တဲ့စိတ်ကလေးကနာမ်ကိုသိလိုက်တဲ့စိတ်ပါလား။ဩရုပ်ကိုပိုင်းခြားနာမ်ကိုပိုင်းခြားဩရုပ်ကိုပိုင်းခြားပြီးခဏလေးဖြစ်ပြီးခဏလေးပြတ်။ဩရုပ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကနာမ်ကိုပိုင်းခြားသိလိုက်တဲ့စိတ်က။ဩဒီမှာယုံနာနှစ်ပါးကိုတစ်ခါကွဲတော့။အဲ့ဒီလိုယုံနာနှစ်ပါးကိုပိုင်းပိုင်းနိုင်နိုင်ကြီးခန္ဓာကိုဓာတ်ကြီးလေးပါးပေါ်ကဒီလိုသိသိခြားခြားပိုင်းပိုင်းနိုင်နိုင်ကြီးသိလိုက်ပြီးယုံနာနှစ်ပါးကိုပိုင်းခြားပြီးသိလိုက်ပြီးဆိုလို့ချင်းအပယ်လွတ်ပါတယ်။သုရသောတာမတထိုင်နေနဲ့ရ။ဘာကြောင့်လဲ။ယုံနာနှစ်ပါးပိုင်းခြားပြီးသိလိုက်ပြီလေ။အဲ့ဒီတော့ယုံနာနှစ်ပါးပိုင်းခြားပြီးသိလိုက်တဲ့စိတ်ဟာဒါကလွတ်သေးသလားတဲ့မလွတ်သေးဘူးရုပ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်တယ်နာမ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်တယ်ယုံနာနှစ်ပါးတွဲသေးဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိတယ်ရှင်းလက်ဦးစိတ်ကလေးကရှုလိုက်တဲ့စိတ်ကလေးကဖောက်ပြန်တဲ့ရုပ်နောက်စိတ်ကလေးကဝေဒနာအဲနာမ်နဲ့ရုပ်နဲ့တွဲသေးရတယ်ရုပ်ခန္ဓာနာမ်ခန္ဓာဒီလိုသွားသေးရဒီလိုသိရတော့ယုံနာနှစ်ပါးတွဲဖြစ်တွဲဖြစ်ရတော့ဒီယုံနာနှစ်ပါးကိုချိန်ကန်လိုက်ဒီယုံနာပါးလွှတ်လိုက်တော့ရှုလိုက်ဘယ်လိုရှုလိုက်ကြတဲ့အကြောင်းကိုသတ်ပြတော့ဘယ်လိုကြောက်လဲ။အော်ဒီမှာငါဒီစိတ်တွေဖြစ်နေပါလား။ဒီစိတ်ကဒီလိုဖြစ်နေလို့ချင်းရုပ်ခန္ဓာနာမ်ခန္ဓာကဖြစ်နေအောင်ဖြစ်နေတော့ဘယ်လိုရှုလဲ။အော် ဖောက်ပြန်ခြင်းယုတ်ဝေဒနာပါလားဝေဒနာဒီနာမလားလို့ဆိုပြီးတော့ဟောယုတ်နာနှစ်ပါးတခါလွတ်လိုက်ပြီးတော့နာစိတ်ကိုပြောင်းပလိုက်ဝေဒနာခန္ဓာလွတ်သွားပြီနာစိတ်ကိုပြောင်းဝေဒနာဒီနာမလားဆိုနာကိုပြောင်းလိုက်နာကနေပြီးတော့တခါဒီနာမခန္ဓာ၅ပါးဖြစ်နာစိတ်ဖြစ်နာစိတ်ကခုနယုတ်နာနှစ်ပါးချွတ်လိုက်တဲ့စိတ်ကလေးကလွတ်ထွက်သွားလွတ်ထွက်သွားပြီးတော့ဒီနာစိတ်ဖြစ်နေဟောကာလကာလ၃ပါးဖြစ်နေဘာလဲယုတ်ယုတ်ကိုသိလိုက်တဲ့စိတ်နံသိလိုက်တဲ့စိတ်အခုနံတပါးတဲ့ခန္ဓာခန္ဓာနံခန္ဓာ၅ပါးဖြစ်နေတဲ့စိတ်အတိတ်စိတ်ကဲပြစ္ဆုတ်ပန်စိတ်ကဲအနာဂတ်စိတ်ကဲဟောကာလသုံးပါးဒီမှာဖြစ်အဲရုပ်ဝေဒနာဖောက်ပြန်တဲ့စိတ်ကိုလည်းလွတ်သွားပြီအခုဖောက်ပြန်တဲ့ရုပ်ဝေဒနာစိတ်ကနေပြီးဝေဒနာဒီနံပါလာဆိုနံစိတ်ကိုပြောင်းလိုက်ပြီနံစိတ်ပြောင်းလိုက်တော့နံစိတ်ဖြစ်နေပြန်ပြီခန္ဓာ၅ပါးဖြစ်နေပြန်ပြီခန္ဓာ၅ပါးဖြစ်နေတော့ဒီခန္ဓာ၅ပါးလွတ်သွားအောင်ဘယ်လိုရှုလိုက်မလဲဩနာဣသဘောတရားဘာလုတ်တတ်တယ်သူသဘောကဘာလုတ်တတ်တယ်နာဣလက္ခဏာသဘာဝကဩခန္ဓာပြည့်ပြည့်တဲ့သဘောတရားပါလားလို့ဆိုတော့ခန္ဓာ၅ပါးဩဖောက်ပြန်တဲ့သဘောလဲခန္ဓာ၅ပါးလွတ်သွားတယ်အဲဝေဒနာပေါ်မှာလဲခန္ဓာ၅ပါးလွတ်သွားတယ်နာစိတ်ကိုလဲခန္ဓာ၅ပါးလွတ်သွားတယ်ဘယ်လွတ်သွားလဲတဲ့ခန္ဓာပြည့်ပြည့်တဲ့သဘောလေးဆိုတော့ဝိမုတ်တိဖြစ်သွားကာလသုံးပါးလွတ်သွားအဲ့ဒီလိုစိတ်ဖြစ်မှဓမ္မအပေတကားပိတ်ကြအဲ့ဒါပါလဲတဲ့ရုပ်ခန္ဓာ၅ပါးရဲ့နာဝေဒနာခန္ဓာဝေဒနာခန္ဓာရဲ့တင်ရခန္ဓာရသင်္ခါရခန္ဓာရဝิญญาณရခန္ဓာရနံခန္ဓာရတခါတည်းတော့ဘာကြောင့်လဲတဲ့ကျူးလိုက်တဲ့အချိန်ခါမှာရုပ်ကိုပိုင်းခြားတဲ့စိတ်လည်းသိနံကိုပိုင်းခြားတဲ့စိတ်လည်းသိတယ်နံတပါးတဲ့နံခန္ဓာဖြစ်နေတာလည်းသိနဲဒီမှာစေတသိက်တွေကလည်းဖြစ်နေကြဘယ်လိုဖြစ်နေလဲတဲ့စိတ်တွေအပြောင်းအလဲဖြစ်နေရုပ်ကိုသိလိုက်တဲ့စိတ်ရုပ်ကမရုပ်ပါလားလို့သိညာပေးနံပါလားလို့ဝေဒနာသည်နံပါလားလို့သိညာပေးနံတစ်ခုတည်းဖြစ်နေပါလားရုပ်နာနှစ်ပါးတော့လွတ်သွားပြီနံစိတ်ဖြစ်နေပြန်ပြီဆိုတဲ့သိညာပေးဒီသင်ညာကိုလွတ်ပေါင်းဘယ်လိုရှုမလဲတဲ့
ဝေဒနာဒီနာနာဣလက္ခဏာသဘာဝဘာလို့တတ်တယ်သူသဘောကခါသာပြီးပြတ်ပါလားဆိုတော့ဣစ္ဆတသဏ္ဍာန်ကဘာဘုဒ္ဓရှိလေးပါပေါ်ပါလေခန္ဓာ၅ပါးပါလားဒါပါတော့လေခန္ဓာ၅ပါးဝေဒနာခန္ဓာကိုရှုလိုက်လို့ကာလသုံးပါးလွတ်မြောက်သွားဘာတော့လေဒီမှာခန္ဓာ၅ပါးဒီဝေဒနာခန္ဓာကိုသိဘယ်လိုသိလိုက်ဩမြင်နာယူပဲ့ခန္ဓာခံစားနေတာကဝေဒနာခန္ဓာအမှတ်တင်ညာပေးနေတာကတင်ညက်ခန္ဓာဘယ်လိုအမှတ်တင်ညာပေးသိနေတင်းနေတင်းနေတင်းနေပေးနေတာတင်ညက်ခန္ဓာတင်နာကြီးမခံစားခြင်းနဲ့ဒေါသတွေဒေါသစိတ်တွေအဲကိုက်နေတဲ့စိတ်တွေယာကစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်နေတာကသင်္ခါရခန္ဓာဝိညာဏလေးကတော့သိပြတိပြတိပြတိပြတ်နေတဲ့ခန္ဓာပါလားဩခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားဒီအကြောင်းကြောင့်ဒီအကျိုးဖြစ်နေပါလားအော်ခန္ဓာ၅ပါးကလည်းအကြောင်းအကျော်ဓာတ်ဤသဘောကလည်းအကြောင်းအကျော်ဘယ်အကြောင်းကြောင့်ဘယ်အကျိုးလဲသိပြီဒီပေါ်မှာဝိပဿနာညာဝိပဿနာစိတ်ရပါဖြစ်ကောင်းတဲ့တရားတွေစောင့်ကြည့်တဲ့ဖာလို့ကတော့သိမလားဘယ်တော့မသိဝိပါဒိသိဖို့ကခန္ဓာကိုရှုမှအဲ့တော့ခန္ဓာ၅ပါးဖြစ်ဖို့ခန္ဓာ၅ပါးပြတ်သွားမှာအဲ့တော့ခန္ဓာ၅ပါးလွတ်သွားလို့ရုပ်ကိုသိလိုက်ရင်ရုပ်ခန္ဓာ၅ပါးဖြစ်ဝေဒနာကိုသိလိုက်ရင်ဝေဒနာခန္ဓာ၅ပါးဖြစ်ဝေဒနာခန္ဓာ၅ပါးဖြစ်ပြန်တော့ရောတဲ့ဝေဒနာတင်ညာသင်္ခါရဝိညာဏနံခန္ဓာလေးပါတွေ့သွားတာအဲရုပ်လည်းမပါဘူးလားတဲ့ဟောခန္ဓာ၅ပါးတခါတည်းဖြစ်ပြီးတခါတည်းပြတ်သွားတာဒီခန္ဓာပေါ်ကနာမောသိလိုက်ပြန်တော့ခန္ဓာ၅ပါးပဲရုပ်ပေါ်မှာလည်းနံခန္ဓာ၅ပါးရုပ်ခန္ဓာတပါးခန္ဓာ၅ပါးပဲအဲ့တော့ဒီခန္ဓာ၅ပါးဟာဘုရားကသင်ချဟောတာကဝဲအောင်ကြည့်မြင်အောင်ကြည့်လွတ်အောင်ကြည့်ခန္ဓာ၅ပါးဘယ်လိုလွတ်အောင်ကြည့်မလဲသဘာဝတရားသဘောတရားလက္ခဏာမြင်လို့ကြည့်ရင်ဘုရားကလက္ခဏာရေးသုံးပါလက္ခဏာရေးသုံးပါကအလကားထားဖြစ်ခဲ့တဲ့တရားမျိုးဟုတ်နာဣလက္ခဏာတဲ့ယုတ်ဣလက္ခဏာတဲ့အတုဝိုင်းလက္ခဏာတဲ့နောက်ပြီးတော့ပြဉ္ညာကလည်းငါးချက်ထားတယ်နာမပြဉ္ညာတဲ့သံဌာနပြဉ္ညာတဲ့ခန္ဓာပြဉ္ညာတဲ့သဘာဝပြဉ္ညာတဲ့သမုဟပြဉ္ညာဟောပြဉ္ညာငါးချက်ရှိဒီပြဉ္ညာငါးချက်ပေါ်မှာလဲနာမပြဉ္ညာပေါ်မှာလဲခန္ဓာ၅ပါးဖြစ်သံဌာနပြဉ္ညာပေါ်မှာလဲခန္ဓာ၅ပါးဖြစ်ခန္ဓာပြဉ္ညာပေါ်လဲခန္ဓာ၅ပါးဖြစ်သဘာဝပြဉ္ညာပေါ်လဲခန္ဓာ၅ပါးဖြစ်အဲ့ဒီသဘာဝပြညာခန္ဓာ၅ပါးကတခါတည်းကိုလွတ်မြောက်သွားပြန်တော့လည်းဘာရှိကြလဲရုပ်ပေါ်မှာလွတ်သွားခန္ဓာ၅ပါးနောက်ကြပါနောက်ညညစီတဲ့အဲပုံပွဲချင်းလေးနောက်ကြပါ
သိသိကြကြဟောဒါတွေကအခုကကြားတဲ့အဲတရားရကမများအခုဟာကတော့အသိသိတဲ့တခါတဲ့တရားရကမများဟာပြင်မိစ္ဆာဒိဋ္ဌိပြုတ်ပုံမှာခန္ဓာ၅ပါးဖြစ်ပုံယုံနာနှစ်ပါးကိုသိဖို့စိတ်တခဏလေးနဲ့ဖြစ်ပုံအဲဒါစိတ်ကလေးတွေပြောင်းလဲပြီးတော့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့ကာလဝိမုတ်တိဖြစ်ပုံစိတ်တွေကိုပြောအဲဒါဓမ္မသောတာပန်ဒီမှာပေါ့ဒီလိုမှမဟုတ်ဘဲနဲ့သောတာပန်ဒီမှာကနာရာကြီးသိနေလို့ကတော့ဘယ်တော့သောတာပန်ကတိတိလည်းမပြုတ်ဘူးလေးမဲ့ချောက်ပြီးတော့ဘိုးကြောက်ခိုင်းရမယ်လားမဘာကြောင့်လဲဝေဒနာဒေါသဖြစ်နေပြီလေနာရာကြီးသိနေပြီလေအတိတ်ကလည်းနာရာကြီးသိတယ်အခုလည်းပြစ်ထုတ်ပါသိတယ်ဘယ်တော့မှဒီမလွတ်တော့ဘူးကမလူသတိသိတယ်လို့လူတယောက်မဖြစ်တော့ဘူးဘာကြောင့်လဲတဲ့အတိတ်ကသိတယ်အတိမျိုးပဲသိတယ်အခုဝိပဿနာယောဂီပုဂ္ဂိုလ်ဒီဝိပဿနာညာဝိပဿနာသိအဲ့ဒီလိုသိရသိတော့မှဘာလဲတဲ့ယုတ်ကိုပိုင်ချာနာမ်ကိုပိုင်ချာယုတ်နာနှစ်ပါးကွဲသွားခန္ဓာ၅ပါးကွဲသွားဘယ်လိုကွဲသွားတယ်လဲယုတ်နာနှစ်ပါးလည်းကွဲသွားဘယ်လိုပဲနှီးကွဲပုံနဲ့။ဩ။ယူပက်ခန္ဓာ။ဖောက်ပြန်တဲ့လက္ခဏာသဘာဝ။သတ္တ။ခံစားမှုဝေဒနာခန္ဓာသတ္တ။သင်ရဲ့ခန္ဓာကသတ္တ။သင်္ခါရပြုတ်ပြပြီးဇာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်သွားတဲ့သင်္ခါရခန္ဓာကသတ္တ။ဝိညာဏသိပြီးပြတ်သွားတဲ့ဟာကလည်းသတ္တ။ဩ။ဝိညာဏသိပြီးပြတ်တယ်ဆိုလို့ရှိရင်သိပြီးပြတ်တယ်လို့ဒီလိုအပြတ်သဘောလေးကိုသိလိုက်လို့ရှိရင်လွတ်သိသလား။မလို့သေးဘူးဝိညာဏသွားသိပြီဝိညာဏမှာခန္ဓာ၅ပါးပြက်စိတ်ကလေးစိတ်ကလေးအဲ့တော့ဒီခန္ဓာ၅ပါးလွတ်သွားပါဒီခန္ဓာ၅ပါးလွတ်သွားဘယ်လိုလွတ်မှာလဲနာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးဩအကြောင်းနဲ့အကျိုးပါလားဒီပါခန္ဓာ၅ပါးပြစ်လာတဲ့သဘောတရားဟာဘာကြောင့်လဲဩဒီဓာတ်ကြီး၄ပါးဟာဒီယူပက်ခန္ဓာယုတ်တရားကြီးရှိဒီယူပက်ခန္ဓာယုတ်တရားရှိရှိလို့ဝေဒနာခန္ဓာရှိဒီဝေဒနာခန္ဓာရှိလို့သင်ညက်ခန္ဓာရှိသင်ညက်ခန္ဓာကသင်ညာပေးလို့သင်္ခါရကပြုပြင်ပေးသိဝိညာဏကလေးကတော့ခံစားပြီးပြဩသူ့သဘောသူ့ဆောင်းနေကြတယ်အတိအသိဟာဖြင့်သဘာဝတရားဒီဓမ္မသဘောဒီပဲကတော့ယူပက်ခန္ဓာကြီးကလည်းဓမ္မသဘောဝေဒနာကလည်းဓမ္မသဘောသင်ညာကလည်းဓမ္မသဘောသင်္ခါရကလည်းဓမ္မသဘောဝိညာဏတန်ငါလည်းဓမ္မသဘောအဲ့တော့ယူပက်ခန္ဓာကိုသိရင်ခန္ဓာ၅ပါးဖြစ်နေကြပြီဝေရณะခန္ဓာကိုသွားသိလိုက်ဩတာဝေရณะခန္ဓာရဲ့လို့သိလိုက်ရင်ခန္ဓာ၅ပါးဝေရณะခန္ဓာ၅ပါးဖြစ်နေကြပြီသင်ညက်ခန္ဓာကိုသွားသိတာသင်ညက်ခန္ဓာရဲ့လို့ဒီလိုသိနေကြရင်ခန္ဓာ၅ပါးဖြစ်နေကြပြီဝိညာဏတန်သိလို့ရှိရင်ပြခန္ဓာ၅ပါးဖြစ်နေကြပြီမလွတ်သေးဘူးခန္ဓာ၅ပါးကွဲရုံနဲ့မလွတ်သေးဘူးခန္ဓာ၅ပါးကိုကွဲရုံပဲရှိလွတ်လာမလွတ်သေးဘူးဝိမုတ်တိမရဘူးခန္ဓာ၅ပါးဖြစ်နေတော့ဒီဘက်ခန္ဓာဖြစ်လိုက်ရင်ခန္ဓာ၅ပါးပဲဝေဒနာသိလိုက်ရင်ခန္ဓာ၅ပါးပဲသိညာသိလိုက်ရင်ခန္ဓာ၅ပါးပဲသင်္ခါရကိုသိလိုက်ရင်ခန္ဓာ၅ပါးပဲဝိညာဏသိလိုက်ရင်ခန္ဓာ၅ပါးပဲခန္ဓာ၅ပါးဒီဖြစ်နေတာမလို့စိတ်ခန္ဓာလေးနဲ့ဖြစ်လိုက်တဲ့ခန္ဓာ၅ပါးတွေကအသိစိတ်ပဲဆိုလို့ချင်းခန္ဓာ၅ပါးဆိုသိလိုက်မယ်ဆိုလို့ချင်းတရားလုံးပေါင်းလို့ကိုယ်နိုင်မှာမဟုတ်တော့အဲ့တော့တရားတော်မှာများသဘောပေါက်အောင်လွယ်လွယ်ကူကူနဲ့သဘောပေါက်အောင်ဝိပဿနာရောရှိပုံကိုယ်တွေလွယ်လွယ်ကူကူနဲ့ပြောပါမယ်ဗျာအဲ့တော့ဓာတ်ကြီးလေးပါပေါ်ကလည်းဓာတ်သဘောဒီအကြောင်းအကျိုးမြင်လားခန္ဓာ၅ပါးလည်းအကြောင်းအကျိုးမြင်လားဘယ်လိုအကြောင်းအကျိုးမြင်လဲလဲဓာတ်ဓာတ်ကြီးလေးပါပေါ်ဒါကြောင့်မို့ဘုရားဟောတာဒီခန္ဓာဟာဘာရှိတယ်ကွာဓာတ်ကေခန္ဓာရေအာယတနာရေအဲခန္ဓာရေအာယတနာရေသစ္စာရေဒါပဲဘာရှိတယ်တဲ့ယုံနာရေတဲ့ယုံနာဤသဘောတဲ့ခန္ဓာဤသဘောတဲ့အာယတနာဤသဘောတဲ့ဓာတ်ဤသဘောတဲ့အဲ့တော့အစ္ဆဒသဏ္ဍာန်ဓာတ်ဤသဘောကိုပေါက်လို့ခြင်းဓာတ်တဘာပေါက်လို့ခြင်းလည်းနေပါဘောခန္ဓာသဘာပေါက်လို့ခြင်းလည်းနေပါဘောအဲ့တော့ဘာခန္ဓာပေါက်ပေါက်နေပါဘောပါလိမ့်အဲ့တော့ဒီခန္ဓာ၅ပါးကိုတဘာဘာပေါက်ဖို့အရေးကြီးပါတယ်ဒါကြောင့်မလို့ဓာတ်ဤသဘောကဘယ်လိုလဲအကြောင်းအကျိုးဟာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဒီအကြောင်းအကျိုးရှိတယ်အဲဓာတ်သဘောတရားပထဝီကလည်းသူ့သဘောသူဆောင်တယ်အာဘောကလည်းသူ့သဘောသူဆောင်တယ်ဝါယောကလည်းသူ့သဘောသူဆောင်တယ်တေဇောကလည်းသူ့သဘောသူဆောင်တယ်ဓာတ်ကြီးလေးပါလည်းသူ့သဘောသူဆောင်ကြခန္ဓာ၅ပါးကလည်းသူ့သဘောသူဆောင်ကြအကြောင်းနဲ့အကျိုးပဲတဲ့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲဘုရားကတခါဘယ်လိုဟောလဲပြဉ္ညာ၅ချက်ဟောတာနာမပြဉ္ညာတယ်သာသနာပြဉ္ညာတယ်ကဏပြဉ္ညာတယ်သဘာဝပြဉ္ညာတယ်သမုဟပြဉ္ညာတယ်ဟောပြဉ္ညာ၅ချက်ကြီးဒီခန္ဓာ၅ပါးကလည်းပေါက်ထုတ်ပေးတာဒီတိုက်ကြီးလေးပါကလည်းပေါက်ထုတ်ပေးတာလေသမုဟပြဉ္ညာကပေါက်ထုတ်ပေးတာပထဝီအာဘောတေသောဝါယောဆိုတဲ့ခန္ဓာ၅ပါးအဲယုံနာနှစ်ပါးဖြစ်ဒီတိုက်ကြီးလေးပါပေါက်ထုတ်သမုဟဆိုတဲ့ပြဉ္ညာကပေါက်ထုတ်ပေးတာလို့ဒီတိုက်ကြီးလေးပါဟာ
ပဲယုံနာတစ်ပါးဖြစ်ခန္ဓာ၅ပါးပေါင်းစုပေးထားလို့ခန္ဓာ၅ပါးဖြစ်အဲဒီခန္ဓာ၅ပါးယုံနာတစ်ပါးတဲ့ဘုရားကဒီလိုဟောတယ်ဒါကြောင့်မလို့ပညာ၅ချက်ကအလကားထားပေးခဲ့တဲ့တရားဟုတ်ဘူးဘုရားကနာမပညာသံဌာနပညာကနာပညာသဘာဝပညာသမုပ္ပါပညာအဲပေါင်းစုပေးထားတယ်သမုပ္ပါပညာကခန္ဓာ၅ပါးကိုလည်းပေါင်းစုပေးထားတယ်ဓာတ်ကြီး၄ပါးကိုလည်းပေါင်းစုပေးထားတယ်ဒီဓာတ်ကြီး၄ပါးပေါင်းစုပေးထားလို့နာယုံဖြစ်နေတယ်နခန္ဓာ၄ပါးရောယုတ်တရားရောခန္ဓာ၅ပါးပေါင်းစုပေးထားတယ်ဟောယုတ်နာဖြစ်အဲယုတ်နာဖြစ်ကြတော့ခန္ဓာ၅ပါးဖြစ်အဲခန္ဓာ၅ပါးဖြစ်တော့အာရဏတွေဖြစ်အာရဏတွေဖြစ်တော့ဗာလေတဲ့သစ္စာ၄ပါးအဲ့တော့ဒီခန္ဓာဟာဓာတ်ဤသဘောတဲ့အာရဏဤသဘောတဲ့ခန္ဓာဤသဘောတဲ့ဒါပဲရှိတယ်ဘုရားဒီသဘောတရားတွေမြင်လို့ရှိရဲ့တဲ့အယူမအမမအစွဲမဆိုတဲ့မိစ္ဆာတိတ်တိပြုတ်ပါရောတဲ့ဒီအားကိုမြင်အောင်ကြည့်ကြတယ်ဒီအားကိုမမြင်လို့ဒီခန္ဓာ၅ပါးကိုဓာတ်ကြီး၄ပါးကိုလည်းမကွဲတဲ့ခန္ဓာ၅ပါးကိုလည်းမကွဲမကွဲခြင်းကြောင့်ပေါ်လေတဲ့ခန္ဓာ၅ပါးကိုငါချင်ရလေတဲ့မသူကောင်ငါကောင်ယောက်ျားကောင်မိန်းမကောင်ငါပဲသူပဲငါမြင်တယ်ငါကြားတယ်ငါနားတယ်ငါသားတယ်ငါထီတယ်ငါပွားတယ်ငါထိုင်တယ်ငါပေါက်တယ်ငါယူတယ်အဲခန္ဓာ၅ပါးဖြစ်ကုန်ပြီတဲ့သဘောမှပညာပေါင်းစုပေးလိုက်ပြီတဲ့အကြောင်းကြောင့်အကျိုးဖြစ်နေတဲ့ယုံနာကိုမသိဘူးတဲ့ခန္ဓာ၅ပါးဖြစ်ကုန်ပြီတဲ့အဲ့ဒီခန္ဓာ၅ပါးဖြစ်လာပြီဆိုလို့ရှိရဲ့တဲ့ငါဆွဲပြီတာမှတော့တဲ့ဘယ်တော့မှအပေလေးပါးကမတော့ပါဘူးတဲ့ဖယားအဲ့တော့ဒဂရမပြဓာတ်ကြီးလေးပါးကလည်းအကြောင်းကျိုးခန္ဓာ၅ပါးကလည်းအကြောင်းကျိုးပဲဓာတ်ကြီးလေးပါးကဘယ်လိုအကြောင်းကျိုးလဲသူသဘောသူဆောင်ရတယ်သမုဒ္ဒပညာကပေါင်းစုပေးထားပထဝီမောဇီအာဘောကဖွဲ့သိသိတိသောကအာဘောကိုလောင်ကျွတ်ပေးဝါယောကနောက်ကတွန်းပေးအဲ့ပေါင်းစုပေးတယ်လို့ဖြစ်သွားသမုဒ္ဒပညာကပေါင်းစုပေးတယ်အဲ့ဒီတော့ပထဝီမောဇီအာဘောကဖွဲ့သိပေးတော့နုညမူဖြစ်ဒီတော့ကနောက်ကအာဟောကိုလောင်ကျောပေးတော့တင်းပထဝီတောက်ပထဝီထုံပထဝီအောက်ပထဝီကိုက်ပထဝီကျင်းပထဝီဖြစ်ဒီတော့ကနောက်ကလောင်ကျောပေးအကြောင်းကျိုးတော့ဟမ်ဒီတော့ကဘာလို့လောင်ကျောပေးနိုင်တယ်နောက်ကဝါရောကတွန်းပေးဟောတက်ကြီးလေးပါအကြောင်းကျိုးပထဝီကအကျိုးတရားအာဟောကအကျိုးပထဝီအကျိုးတရားကအကြောင်းပြလိုက်တော့အာဟောအကျိုးတရားအာဟောအကျိုးတရားကအကြောင်းပြလိုက်တော့ဒီတော့ကအကျိုးတရားဒီတော့အကျိုးတရားကအကြောင်းပြလိုက်တော့ဝါရောကအကျိုးတရားအကြောင်းကြောင့်အကျိုးဖြစ်နေတယ်ဒီတက်ကြီးလေးပါကအဲ့ဒီဓာတ်ကြီးလေးပါကလည်းအကြောင်းကျိုးသူသဘောသူဆောင်ရတယ်ပထဝီကလည်းသူသဘောသူဆောင်တယ်အာဘောကလည်းသူသဘောသူဆောင်တယ်တေဇောကလည်းသူသဘောသူဆောင်တယ်ဝါယောကလည်းသူသဘောသူဆောင်တယ်ဘယ်လိုပထဝီကလည်းသူသဘောသူဆောင်သူကညဉ့်ညာခြင်းလက္ခဏာတင်းခြင်းလက္ခဏာတောင်းခြင်းလက္ခဏာထုံခြင်းလက္ခဏာသူသဘောသူဆောင်တယ်အာဘောကလည်းဖွဲ့ချခြင်းလက္ခဏာသူသဘောသူဆောင်တယ်တေဇောကလည်းကျက်စေတတ်အောင်သူသဘောသူဆောင်တယ်ဝါယောကလည်းတောတဲ့ကံနဲ့သူသဘောသူဆောင်တယ်အော်တဏ္ဘောဓာတ်ဆောင်နေတဲ့သဘာဝဓာတ်ရဲ့သူတော်ဘောသူဆောင်တဲ့ဓာတ်ကြီးလေးပါးကလည်းသတ္တဖြစ်သွားတယ်။ပထဝီကလည်းသတ္တအာဘောကလည်းသတ္တတေဇောကလည်းသတ္တဝါယောကလည်းသတ္တဟောဒီလိုသတ္တဖြစ်သွားတယ်။ဝိပဿနာညာဝိပဿနာသိတယ်။ဓာတ်ဘောကလည်းဓာတ်ဘောသတ္တဖြစ်တယ်။အဲ့ဒီလိုဓာတ်ဘောသတ္တဖြစ်တော့အကြောင်းကျိုးပြန်ပြီးသိကြလိုက်။ဝိပဿနာညာနဲ့ဝိပဿနာသိတယ်။အကြောင်းကျိုးပြန်သိကြရင်တော့ဩပထဝီကလည်းပါလဲတဲ့တေမှုသဘောတောက်မှုသဘောထုံမှုသဘောတို့ပြပြီးသိကြရတော့တင်းသဘောတောင်းသဘောထုံသဘောနုညာဉ္ဇသဘောနုညာဉ္ဇသဘောဘာကြောင့်ဖြစ်ရသလဲပြသိကြတယ်နုညာဉ္ဇသဘောကဘာကြောင့်နုညာဉ္ဇပထဝီဘာကြောင့်ဖြစ်ရသလဲအာဘောကဖွဲ့စည်းပေလို့ဒါနပါတဲ့နေခြင်းကြောင့်နုညာဉ္ဇလက္ခဏာပထဝီဖြစ်ရတယ်နုညာဉ္ဇပထဝီဖြစ်ရတယ်နုညာဉ္ဇပထဝီကနေပြီးတော့တင်းဉ္ဇပထဝီတောင်းဉ္ဇပထဝီလေးဉ္ဇပထဝီဘာကြောင့်ဖြစ်ရသလဲဆိုတော့အော်နောက်ကအာဘောကိုတိသောကကျက်စေတတ်အောင်လောင်ကျွမ်းပြီးပေးနေလို့တင်းခြင်းလက္ခဏာတောင်းခြင်းလက္ခဏာလေးခြင်းလက္ခဏာဖြစ်နေရပါလားဒီမသိဘူးအကြောင်းအကျိုးတွေသိလားအဲဒီတော့တင်းခြင်းလက္ခဏာတောင်းခြင်းလက္ခဏာထုံခြင်းလက္ခဏာအောင်းခြင်းလက္ခဏာကိုက်ခြင်းလက္ခဏာတိသောကနောက်ကကျက်စေတတ်အောင်လောင်ကျွမ်းပေးဒါကြောင့်ပထဝီဟာတင်းခြင်းတောင်းခြင်းထုံခြင်းလေးခြင်းဖြစ်ဩဒီတိသောကဘာကြောင့်ကျက်စေတတ်အောင်လုပ်ပေးနေလဲဆိုတော့နောက်ကြည့်လိုက်တော့အကြောင်းပြန်ကြိုက်တော့ဝါရောကနောက်ကတည်းကတိသောကိုအားပေးပြီးလောက်ကြပြီးတောက်ပေးတယ်ဒီလိုခန္ဓာရှားမှသိတော့ပေါ့စားရဲရလို့ဆိုရင်တဲ့ခက်မှာမပြူးနူးညာမပြူးမာပြူးအများလူတိုင်းသိတယ်ခလေးလေးလည်းသိဖွယ်စီအားပေါ်ယူစီအားပေါ်လူနဲ့ခလေးလေးလည်းသိပူအေးတည်တော့ခလေးလေးလည်းသိသင်ရင်တက်တယ်တော့ထောက်ခံဝါရောလောက်ကြဝါရောတောက်ခံဝါခလေးလေးလည်းသိဒီမျိုးကတော့ဒီမှာအဖေမလို့တေဂာတိဆက်ဆက်ငါတတ်ပါဘူးအဲ့ဒီတော့ခန္ဓာကိုရှာလိုက်လို့ရှိရဲ့ဓာတ်ဤသဘောကိုလည်းကွဲသွားလိုက်။ယုတ်ဤသဘောကိုလည်းကွဲသွားလိုက်။အဲဓာတ်ဤသဘောကဘယ်လိုလဲ။ပ ေါ်လာတဲ့ယုတ်ပေါ်လာတဲ့ဓာတ်တရားတွေတစ်ခုပြီးတစ်ခုဖောက်ပြန်နေတဲ့ယုတ်တရားတွေဒီလိုသဘောတွေပေါက်လာတယ်ခန္ဓာကိုချလိုက်ပြီဆိုရင်အဲ့ဒီသဘောတွေပေါက်လာပြီဆိုရင်ငါဆိုတဲ့အစွဲကြီးသက္ကာယဒိဋ္ဌိပြုတ်သွားရဲ့ဗျာဒီလိုမှမသိလို့ရှိရင်နာတာကြီးသိတော့ကတော့မသိဘူးမိစ္ဆာဒိဋ္ဌိအပေလည်းမလို့ဒါကြောင့်မလို့ဓာတ်ဤသဘောနဲ့အကြောင်းကျိုးမြင်ပါတယ်ဒီဓာတ်ဤသဘောကနေပြီးတော့အကြောင်းကျိုးမြင်လာတော့ခန္ဓာကိုမြင်လာဘယ်လိုခန္ဓာကိုမြင်လာ။ဩသိလိုက်။ဓာတ်ပါလေအကြောင်းကျိုးမြင်လဲ။ခန္ဓာကိုမြင်လာဩငါအခုမြင်နေတာဖျားဟောထားတယ်။ခန္ဓာ၅ပါးမမြင်လို့ခန္ဓာ၅ပါးမသိလို့ငါအခုမြင်နေတာကမြင်တာကရူပခန္ဓာ။ဖောက်ပြန်တဲ့သဘောခန္ဓာနေတာကဝေရณะခန္ဓာ။ရူပခန္ဓာကလည်းသတ္တဝေရณะခန္ဓာကလည်းသတ္တဝေရณะခန္ဓာပြည်လာမှာတင်ရခန္ဓာကတင်ညာပေးနေပါလား။တင်လိုက်တာတောက်လိုက်တာ၊ကြိုက်လိုက်တာအောင်းလိုက်တာလို့တင်ရခန္ဓာကတင်ညာပေးနေပါလား။ဝေရณะခန္ဓာပြပတင်ညာကပေးတယ်။တင်ညာပေးမှသွဲလာခြင်းຢာကသိဒေါသသိသင်္ခါရခန္ဓာတွေဖြစ်တယ်။ဝိညာဏံလေးကတော့သိပြီးပြပါလား။ဩခန္ဓာ၅ပါးပုံသဘောသူဆောင်နေပါလားဝေရณะအဲယူပက်ခန္ဓာကလည်းသတ္တဝေရဏကလည်းသတ္တတင်ညာကလည်းသတ္တသင်္ခါရကလည်းသတ္တဝိညာဏကလည်းသတ္တအဲခန္ဓာ၅ပါးဒီမှာဖြစ်ခန္ဓာ၅ပါးဖြစ်နေတော့ဒီခန္ဓာ၅ပါးဟာစိတ်နဲ့ပြည့်နေပြည့်နေပြည့်နေခန္ဓာ၅ပါးဖြစ်တဲ့ခန္ဓာ၅ပါးပြည့်နေပါလားသတ္တစီသူသဘောသူဆောင်တယ်ဘယ်အကြောင်းသူဖို့လို့ဩအကြောင်းကြောင့်အကျိုးပါလားဘယ်အကြောင်းကြောင့်လဲနာအကြောင်းယူအကျိုးယူအကြောင်းနာအကျိုးပါလားဒီအကြောင်းကြောင့်ပြည့်အဲ့ဒီလိုအကြောင်းကြောင့်ပြိုင်တော့ခန္ဓာ၅ပါးပေါ်မှာစိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဟာဝေဒနာကိုယူပဲခန္ဓာသိလိုက်ရင်ခန္ဓာ၅ပါးဖြစ်တာဝေဒနဲ့ခန္ဓာကိုသိလိုက်ရင်ခန္ဓာ၅ပါးပဲဘာကြောင့်လဲတဲ့ဝေဒနာခန္ဓာတင်ရခန္ဓာတင်ခါရခန္ဓာခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးကြည့်ပါတခုသိလိုက်တယ်ဆိုခန္ဓာ၅ပါးအနတ်မြန်တာယုတ်ပဲခန္ဓာဝေဒနာခန္ဓာတင်ရခန္ဓာတင်ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနံခန္ဓာလေးပါဟာတခုသိလိုက်တာနဲ့ခန္ဓာ၅ပါးဖြစ်သွားတာစိတ်ကလေးကဒီလိုပြန်အဲ့ဒီတော့ဒီခန္ဓာ၅ပါးဘာလို့ဖြစ်နေတယ်လဲအကြောင်းပြန်ကြတယ်ဩအကြောင်းကြောင့်အကျိုးဖြစ်နေပါခန္ဓာ၅ပါးငါပြောပြီသိဒီခန္ဓာ၅ပါးဘာကြောင့်ဖြစ်လဲဒီအကြောင်းကြောင့်ဒီအကျိုးပဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးသာချုပ်ဟောခန္ဓာ၅ပါးတော့အကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ခန္ဓာ၅ပါးကိုလွတ်သွားခန္ဓာ၅ပါးကိုယူပဲခန္ဓာလည်းမသိဘူးဝေဒနာလည်းမသိတော့ဘူးသင်ညာလည်းမသိတော့ဘူးသင်္ခါရလည်းမသိဘူးသင်္ခါဝိညာဏလည်းမသိတော့ဘူးနံခန္ဓာလေးပါယူပြီးခန္ဓာ၅ပါးလွတ်သွားဝေဒနာပေါ့ဒီဝိညာဉ်တော်ကတော့တော့ဩအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ကာလဝိမုတ်ဖြစ်တယ်။ဘာကြောင့်လဲခန္ဓာ၅ပါးဖြစ်တော့အဲ့ဒီလိုဓာတ်ကြီးလေးပါဟောကခန္ဓာ၅ပါးကိုမသိတော့ဘူး။ဘယ်ဟာသိလိုက်တယ်။နာအကြောင်းအကျိုးအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ယုံနာတစ်ပါးတော့တွေ့တော့ဟောကာလသုံးပါတော့ဟောယူမဲ့ခန္ဓာလည်းမဲ့လွတ်သွားပြီဝေရဏလည်းလွတ်သွားပြီသင်ညာလည်းလွတ်သွားပြီသင်္ခါရလည်းလွတ်သွားပြီဝိညာဏလည်းလွတ်သွားပြီနံခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးလွတ်မြောက်သွားပြီဘယ်အကြောင်းလွတ်မြောက်သွားလဲနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်လို့ပြောသိလိုက်ဓာတ်ကြီးလေးပါဘောကဖောက်ပြန်လာတဲ့သဘောတရားတွေပြင်နာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်လွတ်သွားပြီခန္ဓာ၅ပါးအဲထုံနာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ကြိုက်လာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။အောင့်လာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ကြက်လာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ချွေးရည်ယူကြလာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ပူတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။အေးတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။လှုပ်တာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ကန္နာပေါ်လေအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အဲ့ဒီဓာတ်ကြီးလေးပါဘောကနေပြီးတော့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုခန္ဓာ၅ပါးလွတ်သွားပြီဗျာအဲ့ဒါမှဒီမဲ့အပေတကားပြေးပြီးနိဗ္ဗာန်ဝင်တာဗျာခန္ဓာ၅ပါးဖြစ်နေရင်ဘယ်တော့အတိတ်ပါရအောင်ပါခန္ဓာ၅ပါးလွတ်သွားမှာလူပဲခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနံခန္ဓာလေးပါဖြစ်နေသေးလို့ရှင်ဘယ်တော့မှမလွန်အဲ့တော့ခန္ဓာ၅ပါးလွတ်တဲ့စိတ်ကပဲစိတ်လေတဲ့ယုပ္ပခန္ဓာကိုလည်းမသိတော့ဘူးလို့ဟောတယ်။ဝေဒနာလည်းမသိတော့ဘူး၊သိညာလည်းမသိတော့ဘူး၊သင်္ခါရလည်းမသိတော့ဘူး၊ဝိညာဏလည်းမသိတော့ဘူး၊ခန္ဓာ၅ပါးမဖြစ်တော့ဘူး။အကြောင်းအကျိုးသာရှိတယ်၊အကြောင်းအကျိုးသာချုပ်နေတယ်၊အကြောင်းအကျိုးဖြစ်တယ်၊အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်သွားပြီ။ဓာတ်ကြီးလေးပါဘော။ဒီအကြောင်းအကျိုးဖြစ်တယ်၊အကြောင်းအကျိုးချုပ်လွတ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဗဟိတအကြံတော်လည်းလွတ်နေပြန်ပြီ။ခန္ဓာ၅ပါးလွတ်နေပြန်ပြီ။အဲ ်ဘယ်ခန္ဓာ၅ပါးလွတ်တယ်အတိတ်ကလာတော့ခန္ဓာ၅ပါးဖြစ်နေတာဥပါဒတရားတွေဖြစ်မြင်လိုက်တဲ့အချိန်ကမှအတိတ်ကစိတ်တခဏလေးနဲ့ဥပါဒခန္ဓာ၅ပါးဖြစ်နေပြီအမှားမမြင်အမှားမသိကြလို့ဘယ်လိုမြင်လဲမြင်လိုက်တဲ့အချိန်ကဘာလဲတဲ့ယူပက်ခန္ဓာလည်းမသိအတုပါတရားလက္ခဏာလည်းမသိမသိတော့ဘာလို့သွားမြင်လိုက်တဲ့မြင်တာကတော့ယူပက်ခန္ဓာနာယူပက်ခန္ဓာယုံတရားကြီးကိုသွားသိလိုက်တာခံစားလိုက်တာဝေဒနာခန္ဓာသင်ညာဝေဒနာခန္ဓာဖြစ်ပြီးမှသင်ညာကဘယ်လိုပြေးလိုက်လဲတဂမာလီရဲ့တဂါလီရဲ့ကွေးရဲ့ကြောင်းရဲ့ကြွက်ရဲ့လို့သင်ညာခန္ဓာကသင်ညာပြေးလိုက်အဲ့ဒါသင်ညာခန္ဓာအဲ့ဒီသင်ညာခန္ဓာပြေးလိုက်တော့တဂမာလီရဲ့သင်ညာပြေးလိုက်တဲ့တပြိုင်တည်းတဂမာလီကိုကန့်ညီလိုက်တဲ့ညာကစိတ်ကဲမောဟစိတ်ကဲဒေါသစိတ်တွေဓာတ်သင်္ခါရခန္ဓာဖြစ်ပုံဖြင့်ဝိညာဏံလည်းရတဲ့ပြည့်ပြောခန္ဓာ၅ပါးပြည့်အဲအခုမျက်စိနဲ့တကား၆ပေါက်ကအာယု၆ပါးလာပြည့်မျက်စိကလည်းခန္ဓာ၅ပါးဖြစ်တာပဲနားကလည်းခန္ဓာ၅ပါးဖြစ်တယ်အသံတစ်ခုပေါ်လာတယ်ဘယ်လိုခန္ဓာ၅ပါးဖြစ်ဩနားအသံယုတ်နဲ့နားပသာရာအခြေယုတ်နဲ့ယူပက်ခန္ဓာလည်းမသိအသံယုတ်ကိုသွားသိလိုက်တာဝရဏခန္ဓာမှလည်းမသိမသိတော့သင်ရဲ့ခန္ဓာကနေပြီးနံသွားပြီးတော့ခံစားလိုက်တာဝေဒနာခန္ဓာအသာဟုအသာခံစားလိုက်လို့ဝေဒနာခန္ဓာပြစ်ပြီးဝေဒနာခန္ဓာချုပ်သွားတော့သင်ညာကသင်ရဲ့ခန္ဓာသင်ညာပြေးတယ်ခွေးသံလေးပဲဝက်သံလေးပဲတက္ကမအသံလေးပဲဒေဒီဥသံလေးပဲဆိုသင်ရဲ့ခန္ဓာကသင်ညာပြေးတယ်သင်ရဲ့ခန္ဓာကသင်ညာပြေးတော့ခွေးသံရဲ့ဆိုခွေးသံကိုအယူပါသွားခွေးသံကိုကန့်ညှိလိုက်တဲ့ညာကခွေးသံကိုမခံစားချင်တာတော့ဟုတ်လက်နေဖြစ်ကုန်အခန္ဓာ၅ပါးဖြစ်ကုန်ဝိညာဏလေးရတဲ့သိပြဟောအနာပေါ်မှာခန္ဓာ၅ပါးဖြစ်ပြီဖြစ်တယ်အဲ့တော့အနာပေါ်မှာလည်းဒီလိုပဲခန္ဓာ၅ပါးဖြစ်ရတာအယုတ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်အတွေ့အယုတ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်ဓမ္မအယုတ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်အဲ့ဒီလိုခန္ဓာ၅ပါးကြီးဖြစ်ဟောအခုတော့အစ္ဆတသဏ္ဍာန်ကခန္ဓာ၅ပါးလွတ်မြောက်ကာလ၃ပါးလည်းလွတ်မြောက်ပါအတိတ်လည်းမရှိတော့ဘူးအနာဂတ်လည်းမရှိဘူးပြစ်ဆုံးပါလည်းမရှိတော့ဘူးအတိတ်ကာလပြစ်ဆုံးပါကာလအနာဂတ်ကာလကာလသုံးပါလွတ်မြောက်သွားခန္ဓာ၅ပါးလည်းလွတ်မြောက်သွားခန္ဓာ၅ပါးလွတ်မြောက်သွားတော့ဘာလဲတဲ့အကြောင်းကြောင့်အကျိုးဖြစ်အကြောင်းအကျိုးဖြစ်လာတယ်အကြောင်းအကျိုးချုပ်ဒီလိုသိအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒီလိုသိလိုက်တော့ဗဟိတကြကြတော့အာယုံ၅အာယုံ၆တက်ခဲ့တယ်တက်ခဲ့လိုက်တဲ့အချိန်ကဩကာလသုံးပါလွတ်မြောက်ခန္ဓာ၅ပါးလွတ်မြောက်ဘယ်လိုလွတ်မြောက်လဲဩဘယ်လိုမြင်လိုက်လဲ။အော်မြင်လိုက်တာဖုခာဝေဒနာဒုက္ခဝေဒနာဒါတွေကဝိသဉာဏ်ရတာဟုတ်။ဒါကမြင်လိုက်တာခန္ဓာ၅ပါးယုံနာတရားအကြောင်းအကျိုးဖြစ်တယ်။အစ္ဆတသဏ္ဍာန်ကအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တဲ့သဘောတရားသိနေတော့ဗဟိတကြပြန်တော့မျက်စိနဲ့အကြောင်းအာတရားသာပြစ်စုံပါတိုက်ခိုက်လိုက်ပြီ။တိုက်ခိုက်လိုက်တဲ့အချိန်ကအော်အကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်ပါလားဒါပဲဒီအသံနဲ့နားနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ဒါပဲဒီအသံနဲ့နားနဲ့ထိမှန်လိုက်အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ဒါပဲဒီနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တဲ့ဟောခန္ဓာ၅ပါးဖြစ်တော့လျှာနဲ့ရာသာနဲ့စားလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဒါဒီလေခန္ဓာ၅ပါးလွတ်သွားတယ်ကာလသုံးပါးလည်းလွတ်သွားကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဟုတ်ကောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာ၅ပါးလည်းလွတ်ပြောက်မနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာ၅ပါးလည်းလွတ်သွားတယ်ဟောမနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်ထားလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောလွတ်ကုန်ပြန်ခန္ဓာ၅ပါးလွတ်သွားတယ်လာလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါပဲဒီအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ထိလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ယောဓာတိရဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပေါက်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိုင်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အိပ်လိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်တော့အကြောင်းအကျိုးဖြစ်တဲ့ကြောင့်တရား၆ပေါက်ကအာရု၆ပါးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်နေပါကြီး။အဲ့ဒါကြောင့်မလို့ခန္ဓာ၅ပါးလွတ်သွားတော့ပ ပုဂ္ဂိုလ်ကြီးပြောလို့ပြောတာရှိဘယ်လိုပြောလို့ပြောတာရှိလဲတဲ့မဟာဘောဓဘာကြီးများဟာတဲ့ဒိဋ္ဌိဝိနိကိစ္စဆိုတော့ဘာသာမပြောတော့ပါဘူးဝိနိကိစ္စဆိုတဲ့ဥစ္စာဟိုပြောလို့ပြောတာရှိတာသူတို့ဘာပြောတော့ညွန့်နေကြတာပဲလူတိုင်းလို့ဒိဋ္ဌိဝိနိကိစ္စညွန့်ပြီးတော့သူတို့ပြုတ်သွားလာတယ်ဖရာသိတယ်ပြောတာသူတို့သိလားမသိဘူးဘယ်လိုဒိဋ္ဌိပြုတ်တာလဲဘယ်လိုမြင်လို့ဒိဋ္ဌိပြုတ်တာလဲဆိုတော့မသိဘူးအဲ့ဖယားသိတာကြီးကြောက်ပြောပါရောဗျာဖယားရှင်ညာတော်ကြီးကြောက်ပြောတယ်အဲ့တော့မြင်တဲ့ပုံမှာဘယ်လိုမြင်တယ်လဲဒိဋ္ဌိပြုတ်တာယုံမှားမှုကိလေသာဘယ်လိုပယ်ထားတာလဲအတိတ်ယုံမှားခြင်းပြစ်ထုတ်ပါယုံမှားခြင်းအနာဂတ်ယုံမှားခြင်းယုံမှားခြင်းကိလေသာဆိုတော့အဲ့ဒါအတိတ်ယုံမှားခြင်းရှိနေရင်အပြစ်ထုတ်ပါလဲယုံမှားခြင်းအတိတ်ကခုနကဟောတယ်လို့ပေါ့ဗျာအတိတ်ကလည်းနာရာသိတဲ့အခုလည်းနာရာသိတဲ့အနာဂတ်လည်းနာအောင်မယ်အတိတ်ယုံမှားခြင်းပြစ်ထုတ်ပါယုံမှားခြင်းအနာဂတ်ယုံမှားခြင်းဟုတ်အဲ့ဒါဝိနည်းကိစ္စဝိနိကိတာတော့ပါသူမနေ့ပြောတတ်ပါဘူးအဲ့ဒါပါလေအဲ့ဒါသံယောဇဉ်လုံးမှာတွေ့တာပဲအတိတ်သံယောဇဉ်ပြစ္ဆုတ်ပန်းသံယောဇဉ်အနာဂတ်သံယောဇဉ်ခန္ဓာငါးပါးဖြစ်ပုံမလို့ခန္ဓာငါးပါးကမလို့မလို့အဲ့ဒီတော့ဒိဋ္ဌိပြုတ်ပုံနဲ့မေတ္တာဒိဋ္ဌိပြုတ်သွားမှသံယောဇဉ်သုံးပါးလည်းအထုတလည်းပယ်ပြီးသားဖြစ်ပြီးသားဘာကြောင့်ပယ်ပြီးသားလဲအကြောင်းကြောင့်အကျိုးဖြစ်တယ်လို့တရားချောင်းဘောင်ကအာယုဆောင်ပါပြစ်ဆုံးပါတဲ့တယ်လေကိုဒါကြောင့်ပြစ်ဆုံးပါတရားဟာပါလေနိဗ္ဗာန်လို့ပြောတယ်ပြစ်ဆုံးပါအမှန်မြင်အမှန်သိလွတ်မြောက်တဲ့တရားကာလသုံးပါလွတ်မြောက်တဲ့စိတ်ခေါ်တယ်အဲ့ဒါကာလသုံးပါလွတ်မြောက်တဲ့စိတ်ကဘယ်စိတ်လဲရုပ်ခန္ဓာသိလိုက်ရင်ခန္ဓာငါးပါးနာမ်ခန္ဓာသိလိုက်ရင်ဝေဒနာခန္ဓာကိုသိလိုက်ရင်ခန္ဓာငါးပါးသင်္ညတ်ခန္ဓာသိလိုက်ရင်သိခန္ဓာငါးပါးဝေသင်္ခါရခန္ဓာသိလိုက်ခန္ဓာငါးပါးဝိညာဏသိလိုက်ခန္ဓာငါးပါးအဲ့ဒီခန္ဓာငါးပါးလွတ်မြောက်သွားတဲ့ကာလသုံးပါးလွတ်မြောက်သွားတဲ့စိတ်ကပါလေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးထုတ်တယ်အဲ့ဒါလွတ်မြောက်သွားတဲ့စိတ်အဲ့ဒါပါတယ်နိဗ္ဗာန်စိတ်ဒီလိုမှမသိဘဲနဲ့ပညာတွေသိလို့ကတော့အငင်းလိုက်ကြတာဆိုအာကြီးပဲဟာဟိုအငင်းဒီကငင်းတဲ့ကဲဝိပုတ်တိစိတ်ပဲစိတ်လေလွတ်မြောက်သွားတဲ့ခန္ဓာငါးပါးလွတ်မြောက်သွားတဲ့စိတ်ကပဲစိတ်လေဟောဦးဇင်းတို့တော့ကိုယ်စိတ်ကိုယ်စိတ်ဒါလို့စိတ်တွေဟုန်ပြီးတယ်ဗျသိတယ်ပြောရမယ်ဆိုရင်တော့ဒီမှာပြောလို့မကုန်နိုင်ဘူး။တညာလုံးဟောမယ်ပုံမှန်ပုံတော့။အဲ့ဒီတော့ဒါကြောင့်မလို့ဒကာဒကာမများအခုနောက်ပိတ်ဆုံးသာသနာဥပဇင်းတို့ဌာနမှာဒကာမကြီးတွေဟောသံဃာတော်အရှင်ပြပြတစ်ထောင်လောက်သာသနာသာကြည့်ရလို့။ဦးလည်းအခုလည်းပဲဥပဇင်းကဒီမှာပရမတ်ထသဘာဝတရားကြီးသိတယ်သင်္ခါရှင်းနေတာပါဗျာ။သိတယ်သင်္ခါရှင်းတယ်။ဒါကြောင့်မလို့ပုံကိုယ်တွေဒီမှာအယူမအမမအပယ်လေးပါးကို၄ဘက်ထောက်ပြီးဘိုးကြောက်ခိုင်းရမှာဆိုလို့ဒီစိတ်တွေကိုဒကာသဘောပေါက်ပါသေးလို့စိတ်တွေကိုပြောနေတာပါဗျာ။အဲ့ဒီတော့ဒဂရမပြအခုဟာကစိတ်ကလေးဟာဖြင့်ဒါလည်းပြညာလို့ဆိုလို့ရှိရင်ပြန်ကာလသုံးပါလွတ်မြောက်တဲ့ဝိမု ക്തി စိတ်ခေါ်ရဗျအဲဝိမု ക്തി စိတ်ဆိုတာဘာလဲလွတ်မြောက်နေတဲ့စိတ်အဲယုံနာခန္ဓာငါးပါးကိုလွတ်မြောက်တဲ့စိတ်ခေါ်တယ်ဒီစိတ်အဲ့ဒီစိတ်ဟာဘာလဲတဲ့ပြောပြညာလို့ပြောလို့ရှိရင်မဟာသောတာပန်ကြီးပေါ့ဗျာတချို့ပြောနေပြောတာသောတာပန်ပြောမလဲဆိုရင်ဒီမှာသတ္တုသိခါဘုံနဲ့တွဲခြင်းတွဲဥမာတို့ပြောတာပါဗျာအဲ့တော့ဒါအခုကသင်္ခါရရှင်းနေတာဒါကြောင့်မို့ဒီစိတ်ဟာတဲ့ကာလသုံးပါးလွတ်မြောက်ပြီးခန္ဓာငါးပါးလွတ်မြောက်တဲ့စိတ်ဘယ်စိတ်လဲတဲ့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါလွတ်မြောက်နေတဲ့စိတ်နာလည်းမသိဘူးယုတ်လည်းမသိဘူးခန္ဓာလည်းမသိဘူးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတာအဲ့ဒါကာလဝိမုတ်တိစိတ်ခေါ်တယ်အဲ့ဒါဘာလဲတဲ့နိဗ္ဗာန်စိတ်ခေါ်တယ်အဲ့ဒီနိဗ္ဗာန်စိတ်ကဘာလဲတဲ့ပြစ္ဆုတ်ပါအကြောင်းအားပြောသွားတိုက်ခိုက်တိုင်းတိုက်ခိုက်တိုင်းမျက်စိကလည်းမျက်စိကလည်းပါမြင်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်အတိတ်ကစိတ်တွေမရှိတော့ဘူးပြစ်ဆုံးပါအမှားစိတ်တွေလည်းမရှိတော့ဘူးအနာဂတ်လည်းမရှိတော့ဘူးပြစ်ဆုံးပါတဲ့တဲ့လေးနေလို့အဲ့ဒါပါလေတဲ့ပြစ်ဆုံးပါလွတ်နေလွတ်မြောက်တဲ့ခန္ဓာငါးပါးလွတ်မြောက်တဲ့စိတ်အဲ့ဒီစိတ်ကအဲ့ဒီတော့မျက်စိကလည်းလွတ်မြောက်သွားတယ်နာကလည်းလွတ်မြောက်သွားတယ်ကာလသုံးပါလွတ်မြောက်တယ်အတိတ်လည်းယုံမားခြင်းမရှိအနာဂတ်လည်းယုံမားခြင်းမရှိပြစ်ဆုံးပါနဲ့ယုံမားခြင်းမရှိဘာကြောင့်ယုံမားခြင်းမရှိလဲအကြောင်းအကျိုးချုပ်အကြောင်းအကျိုးဖြစ်အဲ့ဒီလိုသိလိုက်တဲ့စိတ်ကလေးဖြစ်နေလို့ပြစ်ဆုံးပါပေါ်လာတိုင်းအခြင်းကိုလည်းမမြင်တော့ဘူးအသံကိုလည်းမကြားတော့ဘူးຢာကစိတ်မဖြစ်တော့ဘူးဒေါသစိတ်မဖြစ်တော့ဘူးအခြင်းပေါ်ကိုလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးအသံပေါ်လည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးအနတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော့ဘူးရတာဤယုတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော်ဘူးအတွေ့ယုတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော်ဘူးဓမ္မယုတ်ပေါ်မှာလည်းຢာကစိတ်ဒေါသစိတ်မဖြစ်တော်ဘူးဘာကြောင့်မဖြစ်တယ်တဲ့ပြစ္ဆုတ်ပံကာလကုန်မှလွတ်မြောက်တဲ့စိတ်ဖြစ်နေလို့
အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်ဒါသိလို့အဲ့ဒါလွတ်ပြောက်ပြီးတဲ့စိတ်ခေါ်တယ်အဲ့ဒီလိုစိတ်ဖြစ်နေတော့ဒိဋ္ဌိလည်းပြုတ်သွားပြီမရှိတော့အယူမအမှမရှိတော့အယူမမှမရှိတော့ဘာလဲတဲ့ပြစ္ဆုတ်ပန်တဲ့တယ်လေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါသိနေတော့အတိတ်လည်းမတွေးတော့ဘူးမရောက်သေးတော့အနာဂတ်စိတ်လည်းမရှိတော့ဘူးပြစ္ဆုတ်ပန်နဲ့ကာလသုံးပါးလွတ်မြောက်တဲ့စိတ်ဖြစ်နေတော့အော်ပြစ္ဆုတ်ပန်တန်ရောစင်ရဲ့အတိတ်တန်ရောစင်ရဲ့အနာဂတ်တန်ရောစင်ရဲ့အထူးတည်းပဲနေဖို့ပေါ့ဘူးပဲနေတဲ့တရားမျိုးပေါ့ဘူးဝိဇာညာပညာဖြစ်လို့အကြောင်းကြောင့်အကျိုးအကြောင်းသမှုထရအကျိုးယုံနာဒုက္ခတွေသစ္စာလေးပါမြင်တော့မြင်သွားလို့ဒါကြောင့်မလို့အကြောင်းအကျိုးလွတ်တဲ့ခန္ဓာငါးပါးလွတ်မြောက်သွားတဲ့ဝိမု ക്തി စိတ်အဲ့ဒီစိတ်ကလေးကဘာလဲတဲ့လွတ်မြောက်သွားပြီခန္ဓာငါးပါးလွတ်တဲ့စိတ်ကလေးပေါ့အဲ့ဒီလိုစိတ်ကလေးဖြစ်နေပြီဆိုလို့ချင်းဒကာဒကမများစိတ်လာကြတော့ငါတော့အပေတကားပြိပြီလွတ်တော့တာပေါ့ညာကမှမရှိတော့ပဲအပေလေးပါလေးပဲထောက်ပြီးရက်ပြီးဆင်းရမယ်အဆင်းလေးပေါ်ကိုညာကစိတ်မဖြစ်တော့ဘူးအဲ့ဒါအပိတ္တာစိတ်အဆင်းပေါ်ကိုမရှိနေတဲ့စိတ်ကဘာလဲတဲ့ဒေါသစိတ်အဲ့ဒီစိတ်မဖြစ်တော့ဘူးအဲ့ဒီညာလားစိတ်ဒေါ်လားစိတ်ဖြစ်နေတာဘာကြောင့်လဲတဲ့မောလားဖုံးသွားခြင်းကြောင့်ဝေဒနာဝေဒနာမှမသိခန္ဓာငါးပါးမမြင်လို့အဲ့ဒါကြောင့်ပါလာတဲ့မောဖုံးသွားခြင်းကြောင့်ညာလားစိတ်ဒေါ်လားစိတ်မောလားဖြစ်ခဲ့အဲ့ဒီစိတ်ကအပေလေးပါလေးပဲထောက်ပြီးရက်ဆင်းရမယ်စိတ်တွေဒါကြောင့်မလို့ဒကာဒကမများလည်းပဲအရေးကြီးဆုံးချက်ကဆရာပဲလို့ဆရာကလည်းသိမှာပါဆရာမှန်တဲ့တွေ့ရင်သံဃာကပြမယ်ဆရာမှားတဲ့တွေ့လို့ချင်းသံဃာချုပ်ကြည့်ကြဘာကြောင့်လဲတဲ့ဆရာကလည်းလွတ်မြောက်တဲ့ကာလသုံးပါးကိုလွတ်မြောက်တဲ့စိတ်ကိုသိရင်သိပဲစိတ်တွေသိနေလက်ခန္ဓာ၅ပါးဖြစ်နေတဲ့စိတ်ခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်ဒီစိတ်တွေမှမသိလို့ရှိလို့ကြည့်ရင်ဖြင့်ဆရာတွေဒုက္ခများပါလိမ့်မယ်။ဘာကြောင့်လဲတဲ့။တပည့်တွေကတော်တော်ကြာကြတော့ဆရာကဒီလိုပြတယ်ဒီလိုဆိုရင်ဒီလိုလိုက်လိုက်ပြီးဆိုရင်တပည့်ကလည်းဆရာကလည်းအပယ်မလို့တပည့်ကလည်းအပယ်လွတ်ပါမလားမလွတ်တော့။ဘာကြောင့်လဲတဲ့။ဒါကြောင့်မလို့အရေးကြီးဆုံးကဖရာကဆရာပဲ။ဆရာမားတဲ့တွေ့ရင်သံဃာနုံနေဆရာမှန်နဲ့တွေ့မှသံဃာလွတ်မြောက်လို့ဒါကြောင့်မလို့လူကြီးသကပုံများရှိတယ်။ကုံရှုံးတော့တစ်ခေါက်တယ်။ကုံရှုံးတော့တစ်ခေါက်တယ်။လင်းကုံရှုံးတော့တစ်သက်လုံးပေါက်တယ်။တရားကုံရှုံးတော့ဆရာကုံတရားကုံရှုံးသွားပြီဆိုရင်သံဃာကြောင့်ကြီးကြပါရောဗျာဘယ်တော့မှမလွတ်တော့အဲ့ဒါကြောင့်မလို့ဒကာဒကာမများတရားကုံကြီးရှုံးသွားမှကိုလို့အခုကစိတ်တွေကိုပြင်ပေးပါရဗျာအဲ့ဒီတော့ဘာကြောင့်လဲတဲ့အခုဟာပြစိတ်တွေကိုခန္ဓာငါးပါးဖြစ်တဲ့စိတ်တွေယုံနာကိုပွဲဓာတ်ကြီးလေးပါးကိုပိုင်းခြားပြီးတဲ့စိတ်တွေအကြောင်းအကျိုးဓာတ်သဘောကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာငါးပါးကိုကွဲသွားတဲ့စိတ်တွေခန္ဓာငါးပါးကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာငါးပါးပေါ်ကအကြောင်းအကျိုးမြင်ပြီးအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တဲ့စိတ်တွေအဲ့ဒီလိုမြင်သွားပြီဆိုလို့ချင်းသောတာပန်ညာဟာငါသောတာပန်တည်ရလို့လားသောတာပန်ရလို့လားပြည့်ညက်တည်တာပြောရတယ်ငါအပယ်လွတ်ပြီလို့ဆိုသိငါမျက်တိပေါက်ကနေပြီးတော့ငါလေးဘက်ထောက်ပြီးတော့ငါမိုးကြောမခိုင်းတော့ဘူးအသင်းပေါ်မှာအသာပေါ်မှာလည်းငါလေးဘက်ထောက်ပြီးတော့မိုးကြောမခိုင်းတော့ဘူးခွေးရဲ့ဝက်ရဲ့နွားရဲ့ကြက်ရဲ့ဘဲရဲ့ဖိတ်ရဲ့ငါမဖြစ်တော့ဘူးရေထဲကနားရဲ့ငါမဖြစ်တော့ဘူးနရဲ့ရဲ့ငါမခါရတော့ဘူးဆိုသိတယ်ဗျမြေကြီးကနေပြီးအသင်းပေါ်မှာငါအပယ်မကြတော့ဘူးအသံပေါ်မှာငါအပယ်မကြတော့ဘူးအနပေါ်မှာငါအပယ်မကြတော့ဘူးရသာပေါ်မှာငါအပယ်မကြတော့ဘူးအတွေ့ပေါ်မှာငါအပယ်မကြတော့ဘူးဓမ္မပေါ်မှာအပယ်မကြတော့ဘူးဆိုတာဒီစိတ်တွေသိတာဗျာအဲ့ဒါဒီစိတ်တွေသိတာအပယ်တကားငါပိတ်ပြီငါဘယ်တော့မှငါအပယ်မကြတော့ဘူးဆိုတဲ့ဥစ္စာသိပြီငါတကားတစ်ချဝင်သွားပြီငါဟုတ်ပြီရောအဲ့ဒါကြောင့်မို့တကားတကားမှများလဲအတိပေးတာပါဘာကြောင့်အတိပေးသလဲဆရာမတွေနဲ့တွေ့မှာဆိုလို့ဒါကြောင့်မလို့အခုရှုပ်ပြောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပညာအလုပ္ပရမအတိတ်ကဟောလိုက်တာကအပြောပရမအလုပ္ပညာအဲ့ဒီအပြောပရမအလုပ္ပညာကတော့အပေလေးပါမလို့ဘူးအပြောပညာအလုပ္ပရမကတော့အပေလေးပါလို့လိုက်တာအပေကပိတ်ပြီးလေးပါဝင်လိုက်အဲ့ဒါကြောင့်မလို့ဒကာဒကာမများအတိတ်ကဟောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပရမအလုပ္ပညာကဘာလဲတဲ့အပေကြဘာကြောင့်လဲအကျိုးသားအကြောင်းသားကိုအကျိုးတရားသတ်တာလို့အကြောင်းသတ်ရမယ်လို့ဘုရားဟောတာဘယ်အကြောင်းနဲ့ဘယ်အကျိုးလဲနာအကြောင်းသတ်ရမယ်ဒါကြောင့်မလို့တရားဓမ္မများခန္ဓာ၅ပါးရှိတဲ့အ ਨੇ ကရုပ်ခန္ဓာတစ်ပါးကိုရှုလိုက်လို့ကျင်နေနိဗ္ဗာန်ရပါလေဝေရณะခန္ဓာရှုလိုက်တဲ့နိဗ္ဗာန်ရပါလေသင်ရဲ့ခန္ဓာရှုလိုက်လို့ကျင်နေနိဗ္ဗာန်ရပါလေသင်္ခါရခန္ဓာရှုလိုက်တဲ့နိဗ္ဗာန်ရပါလေဝိညာဏ ဝိညာဉ်နဲ့ခန္ဓာကျုပ်လိုက်လို့နိဗ္ဗာန်ရပါတယ်ခန္ဓာ၅ပါးတဘာဝကကျုပ်လိုက်ပါအဲတဘာဝကကျုပ်လိုက်လို့ရှင်မေးလိုက်တရားယောဂီပုဂ္ဂိုလ်လေးမေးလိုက်လို့ရှင်ဘယ်ခန္ဓာကိုကျုပ်တာတော့ယူပက်ခန္ဓာကိုကျုပ်တာလားဝေရณะခန္ဓာကိုကျုပ်တာလားသင်ညေခန္ဓာကိုကျုပ်တာလားသင်္ခါရခန္ဓာကိုကျုပ်တာလားဝိညာဏကိုကျုပ်တာလားဟောဒီလိုမေးလိုက်လို့ရှင်ကျုပ်တဲ့ပုဂ္ဂိုလ်ကျတော့သူပြောလိုက်တာတတိတော်တော့ဝေရณะခန္ဓာကျုပ်ပါလေဗျာတတိတော်တော့ယူပက်ခန္ဓာကျုပ်ပါလေဗျာယူမဲ့ခန္ဓာကျုပ်တယ်တတိတော်ကတော့သင်ညေခန္ဓာကျုပ်ပါလေဗျာတတိတော်တော့သင်္ခါရခန္ဓာကျုပ်ပါလေဗျာတတိတော်တော့ဝိညာဉ်နဲ့ခန္ဓာကျုပ်ပါလေဗျာဝိညာဉ်နဲ့ခန္ဓာကျုပ်တော့ဘုရားကတော့ပုဂ္ဂိုလ်လိုက်ဒလိုက်လိုက်ယောဂီလိုက်ပြောယောဂီလိုက်ပြောဝိညာဉ်နဲ့ခန္ဓာကျုပ်တယ်ဆိုတာကဘာကျုပ်တာလဲစိတ်စိတ်ချင်းကျုပ်ဝိညာဉ်နဲ့ခန္ဓာဆိုတာစိတ်တာတတိတာစိတ်တာသုပ္ပန္နတာဆိုအဲ့တော့ကျုပ်ပုံนี่ပြောပြမယ်တချို့ညင်းလုံးတော့အဲဝိညာဉ်နဲ့ခန္ဓာကျုပ်ရောက်တာစိတ်ကလေးကိုတခါတော့ကိုစိတ်ဟာစိတ်ကလေးကိုကြည့်တာဒီစိတ်ကလေးဖြစ်ပေါ်လာတဲ့စိတ်ကလေးကိုကြည့်ဘိဓာကိုရှုတာမဟုတ်စိတ်ကိုကြည့်တာဖြစ်ပေါ်လာတဲ့စိတ်ကလေးကဘာစိတ်လဲဒီစိတ်လေးကပေါ်လာတယ်ပေါ်လာတဲ့စိတ်ကလေးကိုတွေ့ပေါ်လာတဲ့စိတ်ကလေးကဘာစိတ်လဲဩအကြောင်းကတော့အတိတ်စိတ်လားဩအတိတ်စိတ်ကလေးဖြစ်တယ်ပြက်ဒါအတိတ်စိတ်ပဲပြစ္ဆုတ်ပါစိတ်ပဲအနာဂတ်စိတ်ပဲအတိတ်ကလာတော့ကပြက်သွားတဲ့စိတ်ကိုအခုပြန်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်ဟာဩတာတွေးလိုက်ပြန်ပြီအတိတ်ကိုဟောဒါအတိတ်စိတ်ဒီစိတ်ကလေးကလည်းခဏဖြစ်ပြီးအတိတ်စိတ်ဖြစ်ပေါ်လာတယ်အတိတ်စိတ်ကလေးကဖြစ်ပြီးပြည့်တယ်ဒါစိတ်ဆိုအကျိုးတဲ့ဥဒ္ဒါစိတ်တရိဏစိတ်တနုပါဒစိတ်ကလေးကိုကျိုးအဲဒါအတိတ်စိတ်ပြစ္ဆုတ်ပါစိတ်အနာဂတ်စိတ်ဒီစိတ်ကလေးတွေဟာဒါကြောင့်မလို့ကျိုးတဲ့ပုံကတရားတွေဟာအကုန်လုံးတရားကျပါပဲလို့သတိပဋ္ဌာန်တရားလေးပါရှိတဲ့အဲ့ကကာယဝေဒနာစိတ်တဓမ္မလို့ဘုရားကဟောတာအလကားထားခဲ့တယ်တရားမျိုးဟုတ်ကာယသတိပ္ပံကာယ ानु ပသနာဝေဒနာသတိပ္ပံဝေဒနာ ानु ပသနာစိတ်တသတိပ္ပံစိတ်တ ानु ပသနာဓမ္မသတိပ္ပံဓမ္မ ानु ပသနာသတိပ္ပံတရား၄ပါးအတက္ခထားခဲ့တဲ့တရားမဟုတ်ဘူးဖျားထားခဲ့တာသတိပ္ပံတရား၄ပါးကလွဲလို့တယ်နိဗ္ဗာန်ရောက်တော့တရားမရှိဘူးဘယ်ဟာရှုရှုလဲအမှန်ကြီးပဲဘုရားဟောတာအဲ့တော့စိတ်တသတိပ္ပံစိတ်တ ानु ပသနာဆိုစိတ်ကလေးကိုကြည့်တယ်စိတ်စိတ်ကလေးဟာဘာသိဖြစ်လာတယ်လဲဣတိသာစိတ်ကလောဘသိဖြစ်လာတာလောဘသိဖြစ်လာလေဒီလောဘသိဖြစ်လာပြီဆိုတော့စိတ်ကလေးပြန်ကြည့်တော့လောဘသိလောဘသိဖြစ်လာပြီအော်စိတ်ကလေးဖြစ်လာပြီဖြစ်ပေါ်တယ်နောက်ပါသိဖြစ်လာတယ်အော်ဒေါ်လာသိဖြစ်လာပြန်ပြီဒေါ်လာသိဖြစ်လာဒီစိတ်ကလေးဖြစ်လာပြီပြတ်သွားပြန်အဲ့ဒါပါလေတဲ့စိတ်တာသိပြန်စိတ်တာလို့ပါအဲ့ဒါပါအဲဘာကိုရှုတာလဲတဲ့ဝိညာဉ်နဲ့ခန္ဓာကိုရှုတယ်လို့ပြောတယ်အဲ့ဒါဝိညာဉ်နဲ့ခန္ဓာရှုအဲဝိညာဉ်နဲ့ခန္ဓာဝေဒနဲ့ခန္ဓာသိညက်ခန္ဓာသင်္ခါရခန္ဓာအဲနာမ်ခန္ဓာလေးပါရှုကျင်တာရှုအကုန်လုံးဒီမဲ့သဘောပေါက်သွားပြီတာသင်္ခါရခန္ဓာဝိညာဏရှုပြန်တော့ရောတဲ့သင်္ခါရခန္ဓာမပါဘူးလားတဲ့ပါတဲ့ခန္ဓာ၅ပါးပဲဘာကြောင့်လဲတဲ့စိတ်ကလေးကြည်လေစိတ်ကလေးပြောင်းသွားတဲ့စိတ်ကလေးအဲသင်္ညာလေးကပေးတာလားဘာသင်ညာလဲတဲ့ဟောတော့ပါစီတော့နာစီသင်ညက်ခန္ဓာဟောဒီမှာလည်းဖြစ်နေတာပဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဖြစ်နေတာအဲ့တော့ဘာလဲတဲ့မနှောဝิญဉ်စိတ်မနှောဝิญဉ်စိတ်ဆိုတာဘာလဲတဲ့စိတ်ကလေးဖြစ်ပေါ်လာတဲ့ယာကစိတ်ဖြစ်လာတာသောတာတိဖြစ်သလားမောဟတိဖြစ်သလားဒီစိတ်တွေကပဲလေဒါအတိတ်စိတ်ပဲအတိတ်စိတ်ပဲဒါပြစ္ဆုတ်ပါစိတ်ပဲပြစ္ဆုတ်ပါစိတ်ကပါလေကပ္ပိစိတ်ကလေးပြစ္ဆုတ်ပါစိတ်ပြစ်ပေါ်လာတဲ့စိတ်တွေကပါလေအတိတ်စိတ်အနာဂတ်စိတ်အတိတ်စိတ်အနာဂတ်စိတ်ကပါလေခန္ဓာ၅ပါးဥပါဒဏ်တရားဖြစ်ဘယ်လိုဥပါဒဏ်တရားဖြစ်လဲຢာကနဲ့သောတာမောဟဖြစ်တယ်အဲ့ဒီစိတ်တွေကပါလေအဲ့ဒီစိတ်တွေကအတိတ်စိတ်အနာဂတ်စိတ်ဒါသိတယ်ဒီမှာစိတ်ကလေးဖြစ်အတိတ်စိတ်ပြစ္ဆုတ်ပါပြစ္ဆုတ်ပါစိတ်ကပါစိတ်တယ်ကပ္ပိစိတ်ကလေးကပါလေဘေးမရှိစိတ်တော့ပါစိတ်ကလေးစိတ်ကလေးဖြစ်ပေါ်လာပြီးပြက်သွားမရှိတဲ့စိတ်တွေအတိတ်စိတ်တွေပေါ်လာတယ်လောဘစိတ်ဒေါသစိတ်မောဟစိတ်ပြက်ဘာကြောင့်ဖြစ်ပေါ်လာတယ်လဲအတိတ်ကိုပွားပြီးတွေးလိုက်ခြင်းကြောင့်အတိတ်စိတ်ဖြစ်တာအတိတ်စိတ်ဖြစ်လာတော့ຢာကနဲ့ဒေါသဖြစ်တာအဲ့ဒီစိတ်တွေကပါလဲဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တယ်အဲ့ဒီလိုမနှောဝင်တဲ့စိတ်ကိုရှုလိုက်လို့ရှိရင်ပြန်အတိတ်စိတ်ကိုလည်းသိလာတယ်ပြစ္ဆုတ်ပါစိတ်ကိုလည်းသိတယ်အနာဂတ်စိတ်ကိုလည်းသိတယ်အဲ့ဒီလိုကာလသုံးပါးလည်းတွေ့ကြောက်လာတယ်အဲ့တော့အတိတ်အနာဂတ်ပြစ္ဆုတ်ပါကာလသုံးပါးရှိတယ်အတိတ်စိတ်ကဘယ်လိုပြစ္ဆုတ်ပါစိတ်ကဘယ်လိုအနာဂတ်စိတ်ကဘယ်လိုဆိုတာဟောတာသိတာဒီစိတ်တွေကတော့မရောက်သေးတော့အနာဂတ်စိတ်ပါလားဟောလို့သိတာဒါကဖြစ်ပြီးတဲ့ပြက်သွားတဲ့စိတ်ပါလားပြက်ပြီးသွားတဲ့စိတ်ကအခုအတိတ်တမှာဖြစ်လာတာအတိတ်ကြာတွေးတဲ့စိတ်ပါလားဟောဒီစိတ်ကအဲ့ဒါပါလေတဲ့မနောဝิญညာဏဝိညာဉ်မနောဝิญညာဏခန္ဓာကိုရှုအဲ့ဒီနာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးတဘာဝကိုမေးလိုက်လို့ချင်းဝိပဿနာယောဂီပုဂ္ဂိုလ်ဒီဘယ်ခန္ဓာကိုရှုတယ်လို့မေးလိုက်လို့ချင်းအဲတပည့်တော်တို့ကဘုရားယူပဲခန္ဓာရှုဝေဒနာရှုတဏှာရှုသင်္ခါရရှုဝိညာဏရှုနာခန္ဓာ၄ပါးတဘာဝရှုဘုရားလက်ထက်ကလည်းဒီလိုရှုတာအဲက ကာယသတိပ္ပဏဝေဒနာသတိပ္ပဏစိတ်တရူပစိတ်တရတိပ္ပဏဓမ္မသတိပ္ပဏအဲ့ဒီရှုပါအဲ့ဒီလိုရှုသွားပြီဆိုလို့ရှိရင်ဒကာဒကမများအဲနာခန္ဓာ၄ပါးယုတ်ပြခန္ဓာ၅ပါးတဘာဘာဟာဖြင့်ခန္ဓာ၅ပါးလွတ်ပြောက်ကြပါလိမ့်မယ်လို့ဒီလိုမှမလွတ်ပြောက်ဘူးလို့ဆိုလို့ရှိရင်အတိတ်ကရှုတယ်လို့အပြောကတော့ပရမတ်ပဲအလုတ်ပညာဖြစ်နေပြီဆိုလို့ရှိရင်အပယ်နဲ့လည်းလွတ်ကြမှာမဟုတ်ပါဘူး။ဘာကြောင့်လဲတဲ့။အပြောကတော့ပရမတ်အလုတ်ပညာဖြစ်နေတယ်။နာရာကြီးသိလို့၊ကြိုက်တာကြီးသိလို့၊ဖုံတာကြီးသိလို့၊အောင့်တာကြီးသိလို့ဒါကြောင့်မလို့အခုနောက်ပိတ်ဆုံးသာသနာမှာဒကာဒကမများအရေးကြီးဆုံးအချက်ကအမြင်ပေါ်မှာအကြားပေါ်မှာအနတ်ပေါ်မှာရတာပေါ်မှာအတွေ့ပေါ်မှာဓမ္မပေါ်မှာအယုံမအမမအစွဲမမိစ္ဆာဒိဋ္ဌိပြုတ်ဖို့အရေးကြီးပါလေဒီလိုမိစ္ဆာဒိဋ္ဌိမှမပြုတ်လို့ရှိရင်အတိတ်ကအမြင်အတိမျိုးကတော့မျက်စိနဲ့မြင်လိုက်တဲ့အခါဒကမအမြင်ဒကမသိမယ်ဒကာအမြင်ဒကာသိမယ်အဲခွေးမြင်ခွေးသိဝဲမြင်ဝဲသိနွားမြင်နွားသိကြက်မြင်ကြက်သိရေမြင်ရေသိတောမြင်တောသိတောင်မြင်တောင်သိကြောင်ဆင်းတို့ဘုရားကြီးမြင်လို့ကြောင်ဆင်းတို့ဘုရားကြီးသိကျွေတုံဘုရားကြီးမြင်လို့ကျွေတုံဘုရားကြီးကိုကျွေဝဲနေတာသိခွေးသာကြားလို့ခွေးသာသိဝက်သာကြားလို့ဝက်သာသိနွားသာကြားလို့နွားသာသိဒကမအသံလေးကြားလို့ဒကမအသံသိဒကာအသံကြားလို့ဒကာအသံသိအဲမွေးတာနာလို့မွေးတာသိအဲချင်းစောနာလို့ချင်းစောနာနာသိပုတ်စောနာလို့ပုတ်စောနာနာသိဆိုတာသားလို့ဆိုတာသိဒီအတိမျိုးတွေများဖြစ်နေကြမယ်ဆိုလို့ကျင်လူဆယ်သိန်းစီလို့လူတယောက်ဖြစ်ဘူးဘာကြောင့်လဲတဲ့အယုမအမမအကွယ်မမိစ္ဆာဒိဋ္ဌိရာဂစိတ်ဒေါသစိတ်မောဟစိတ်ဥပါဒံခန္ဓာ၅ပါးဖြစ်ကုန်အဲ့ဒီခန္ဓာ၅ပါးကိုလွတ်မြောက်ပေါ်မှာအဲ့ဒီတော့တရားဓမ္မများအခုဟာဖြင့်သောတာပတ္တိမေသောတာပတ္တိဘူသောတာမှာအတိကိုဟောပါတယ်လို့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေကိုအဲဝိမု ക്തി စိတ်ကိုဟောပါတယ်လို့ခန္ဓာ၅ပါးဖြစ်တဲ့စိတ်တွေခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေအခုအဲတရားဓမ္မများအခုသောတာပံအတိသောတာပံအမြံအဲကာလသုံးပါးလွန်မြောက်ွားတဲ့စိတ်တွေအဘိဓမ္မာတရားတော်များကြီးဟောကြားသုံးပါးဩဝါဒပေးရတဲ့အကျိုးအာနိသင်ကြောင့်အခုလာရောက်တဲ့တရားဓမ္မတွေမနုဿတာသုံးလောက်ပါရာခဲသောတရားလူရဲ့လို့ဖြစ်တဲ့ချိန်ကမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့ချိန်ကဓမ္မယရနာတွေပွင့်နေတဲ့အချိန်ကသုံးသုံးပလဲမိတဲ့ချိန်ကသမထဝိပဿနာတရားပညာအားထုတ်နိုင်ကြပြီအတိတ်ကာလတုန်းကအမြင်မှအထင်မှမှားတယ်လွတ်မြောက်ပြီးတော့အခုတက္ကသိုလ်6ပေါက်ကအာယုံ6ပါးခန္ဓာ5ပါးလွတ်မြောက်ပြီးတော့ဝိမု ക്തി စိတ်ဖြစ်နိုင်ရပါသေးကုန်သောတည်း